Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတရရှိများရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်အောက်တိုဘာလ3ရက်နေ့စနေနေ့ညနေခင်းအစီအစဉ်တွေကို6နာရီနဲ့9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမနောင်လပိုင်ပါဒီညနေခင်းအတွက်အစီအစဉ်မှုဖြစ်တာဝန်တင်ဆက်သွားမှာပါရှင
်မင်္ဂလာပါရှင်ကျမခင်ပြထွေးပါဆီးရီးယားပြည်ပကကြောင့်ရုရှားနဲ့အမေရိကန်အကြားစစ်ပွဲတွေဖြစ်လာနိုင်စရာမရှိဘူးလို့အမေရိကန်သမ္မတဥပမာကပြောလိုက်ပါတယ်တခါအာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကွန်ဒူးစ်မြို့ကစေယုံကန်တစ်ခုမှာဘုံခွဲတိုက်ခိုက်ခံရမှုကြောင့်ဝန်ထမ်း9ဦးသေဆုံးခဲ့တယ်လို့နေစီမထားဆရာဝန်များအသင်းကပြောပါတယ်နောက်နယူးယောက်မြို့ကကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်နေတဲ့နိုင်ငံသားရေးဝန်ကြီးဦးနာမောင်လွင်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးတို့မနေ့ကတွေ့ဆုံခဲ့ကြပြီးတော့ဒီမြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးအခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်ဒီလိုမျိုးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညုံနဲ့အတူပြောပြပေးပါမယ်ရှင
်ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါကတော့မိုးကောင်းမြို့မှာရောက်ရှိနေတဲ့ NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာလက်စားမှုပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ပြောကြားသွားတဲ့အကြောင်းဒေတာခံပြီးသူတူဦးကအခုလိုပြောပါတယ
်ဒီလက်စားမှုတွေပါပြအောင်လုပ်ပေးနိုင်မလားဆိုတဲ့မေးခွန်းထုတ်လိုက်တဲ့အတွက်ကြောင့်မို့လူဟာလူတဘာဝရှိတဲ့အတွက်ကြောင့်မို့လို့လုံးဝကင်းစင်မယ်လို့တော့အာမမခံနိုင်ဘူးဒါပေမဲ့ဆန့်ရှင်းတဲ့အတိုးအရာတရက်ကိုတော့
ဒီတောင်မိုက်မှာတော့ RCSSSA တောင်ပိုင်းတက်ထိန်းချုပ်ရနေမြေအတွင်းနိုင်ငံရေးပါတီတွေကိုရွေးကောက်ပွဲအောင်နိုင်ရေးစည်းရုံးလှုပ်ရှားခွင့်တွေပြုလိုက်တဲ့သတင်းစာတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုစိတ်ဝင်စားစရာသတင်းဆောင်ပါတွေမတိုင်ခင်မှာတော့အခုရင်ဆုံးတော့စနေနေ့ထိတ်တန့်ရောက်သတင်းတွေကို Mark Khan ဖြူထွေးနဲ့ကိုတောင်းညင်ဦးတို့ကကြီးညာပေးကြမှာပါရှင်
ဆီးရီးယားနိုင်ငံအတွင်းအမေရိကန်နဲ့ရုရှားနှစ်နိုင်ငံတို့ရဲ့တိကျလေကြောင်းတိုက်ခိုက်မှုတွေရှိနေတာနဲ့အမျှဆီးရီးယားရဲ့ပြည်တွင်းစစ်ပရိပက္ခကြောင့်တော့အမေရိကန်နဲ့ရုရှားတို့ကြားမှာစစ်ဖြစ်လာနိုင်တဲ့အခြေအနေမရှိပါဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။ဆီးရီးယားသမ္မတဘက်ရှားအယ်အာဆတ်ကိုထောက်ခံပံ့ပိုးပေးနေတဲ့ဒီရုရှားရဲ့မဟာဗျူဟာကတော့နိုင်ငံတကာအတိုင်းဝန်းကြားမှာထောက်ခံမှုများများဆဆရမထားဘူးလို့မစ္စတာအိုဘားမားကပြောပါတယ်။မစ္စတာပူတင်ရဲ့ညွန့်ပေါင်းအဖွဲ့ထဲမှာလောလောဆယ်အီရန်နဲ့ဆီးရီးယားခေါင်းဆောင်အာဆတ်တို့ပဲရှိနေပြီးကျန်တဲ့ကမ္ဘာအတိုင်းအဝန်တစ်ခုလုံးကတော့အမေရိကန်နဲ့အတူရှိနေတယ်လို့လည်းမစ္စတာဝါမာကပြောပါတယ်။ဒီသမရအာဆတ်မပါဝင်တဲ့နိုင်ငံရေးအရာဖြည့်ရှင်းမှုတွေဆီးရီးယားမှာလှုပ်ဆောင်နိုင်အောင်အတူတူကြိုးပမ်းသွားဖို့ဆိုတဲ့မစ္စတာဝါမာရဲ့အဆိုပြုချက်ကိုပူတင်ကတုံ့ပြန်ခြင်းမရှိသလိုဆီးရီးယားနိုင်ငံအတွင်းလေကြောင်းတိုက်ခိုက်မှုတွေရုရှားကဒီသတင်းပတ်ထဲမှာဆက်လက်လှုပ်ဆောင်နေပါတယ်။ရုဆီးရီးယားနိုင်ငံအတွင်းရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေဟာIS စစ်သွေးကြွတွေကိုပဲအသေးချာပြစ်မှတ်ထားတိုက်ခိုက်တာမျိုးဖြစ်ရလိမ့်မယ်လို့ပြည်သက်သမ္မတ François Hollande ကလည်းရုရှားသမ္မတပူတင်ကိုပါရီမြို့ကထိပ်သီးဆွေးနွေးပွဲတစ်ခုအတွင်းမှာပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံသားဝန်ကြီးကတော့ Mr. Putin ရဲ့လှုပ်ဆောင်ချက်နဲ့ပတ်သက်လို့ကုလသမဂ္ဂညီလာခံမှာအခုခံပြောဆိုသွားခဲ့ပါတယ်။ဒါကဆီးရီးယားနိုင်ငံသားဝန်ကြီးကလည်းဆီးရီးယားမှာညှဉ်းချဲရေးသဘောတူညီမှုရယူနိုင်ဖို့အတွက်သူ့အစိုးရအနေနဲ့ကုလသမဂ္ဂလုပ်ငန်းအဖွဲ့မှာပါဝင်သွားမယ်လို့ပြောဆိုခဲ့ပါတယ်ရှင်။
အာဖဂန်မြောက်ပိုင်းကန်ဒက်စ်မြို့ကဆေးဥမှာဘုံးတွေဇက်တိုက်ပေါက်ကွဲခဲ့ရမှာဒီကျမကြီးကူညီမှုအဖွဲ့တစ်ခုဖြစ်တဲ့ MSF ကသူ့ရဲ့နေကြမဲ့ဆရာများအဖွဲ့ကသူ့ရဲ့ဝန်ထမ်း9ဦးသေဆုံးပြီးတော့38ဦးဒဏ်ရာရရှိခဲ့တယ်ဆိုပြီးတော့ကြေညာသွားပါတယ်။လေကြောင်းတက်ခိုက်မှုလုပ်မယ်ဆိုတာကတော့မိနစ်30မတိုင်ခင်ကတည်းကဒီအမေရိကန်နဲ့အာဖဂန်စစ်ဘက်အာဏာပိုင်တွေဘက်ကအသိပေးကြောင်းကြားထားတယ်လို့လည်း MSF ကပြောပါတယ်။အမေရိကန်စစ်ဘက်ကတော့ဒီအာယုံမှုအခြေရင်ခုဒီလေကြောင်းတက်ခိုက်မှုကိုသူတို့လုပ်ခဲ့တယ်ဆိုတာကိုဝန်ခံပြီးတော့အဲ့ဒီမှာတော့မှောင်ယွင်းထိခိုက်မှုတွေဖြစ်သွားနိုင်တယ်လို့လည်းဆိုပါတယ်။အခုလိုဒီဆေးဝန်နှန်းတွေနဲ့လူနာတွေပြည့်နှက်နေတဲ့ကန်တက်ဆေးရုံတက်ခိုက်ခံမှုအပေါ်မှာ MSF အဖွဲ့ကတော့အပြင်းထန်ကိုဝေဖန်ပါတယ်။လက်ရှိအဲ့လိုမျိုးဒီလေကြောင်းတက်ခိုက်မှုဖြစ်နေတဲ့အချိန်မှာပဲဒီဆေးရုံပေါ်မှာလူနာနဲ့ဆေးရုံဝန်ထမ်း100ကျော်ရှိနေပြီးတော့ MSF ဝန်ထမ်း80ကျော်ရှိနေတယ်လို့လည်း MSF အဖွဲ့ကြီးကပြောပါတယ်။ကန်တက်စ်မြို့မှာဒီအာဖဂန်စစ်တပ်နဲ့တာလီဘန်တပ်ဖွဲ့တွေတိုက်ပွဲဖြစ်နေတာကိုအမေရိကန်ပြည်ထောင်စုကနေပြီးတော့လေကြောင်းတိုက်ကူပေးနေတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နောက်ပိုင်းအော်ရဂွန်ပြည်နယ်ကကောလိပ်ကျောင်းတစ်ခုမှာလူ9ယောက်သေဆုံးပြီး9ယောက်ဒဏ်ရာရခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့တန်တရားရှိသူအသက်26နှစ်အရွယ်အမျိုးသားဟာသူစတင်ပြစ်ခတ်ခဲ့တဲ့စာသင်ခန်းထဲမှာရှိနေတဲ့ကျောင်းသားတစ်ယောက်ဖြစ်တယ်လို့အော်ရဂွန်ပြည်နယ်အရာရှိတွေကပြောပါတယ်ရူးစ်ဘတ်မြို့အုတ်ဘတ်ဒေသကောလိပ်ကျောင်းမှာကြာသပတေးနေ့ကပြစ်ခတ်ခဲ့တဲ့တနတ်သမားခရစ်ဟာဘာမာဆာကိုသူတိမ့်စီရမိထားတဲ့လက်နက်73မျိုးစလုံးဟာသူနဲ့ဆိုင်နေဆိုပြီးဖက်ဒရယ်စုံစမ်းစစ်ဆေးသူတွေကယူဆထားပါတယ်။သမ္မတဥပမာကတော့တနက်ထိန်းချုပ်ရေးပြည်ပြင်ပြောင်းလဲမှုဥပဒေတရပြဋ္ဌာန်းနိုင်ရေးကွန်ဂရက်လွှတ်တော်ကိုဖိအားပေးတိုက်တွန်းချဖို့အမေရိကန်လူထုကိုနှိုးဆော်ထားပါတယ်။အမေရိကန်ပြည်ထောင်စုမှာဒီလိုတနက်ပြစ်ခတ်မှုတွေမကြာခဏဆိုသလိုဖြစ်ပွားနေတဲ့အခြေအနေမျိုးတွေကိုခွင့်ပြုထားတာကပြည်သူတွေရဲ့နိုင်ငံရေးရွေးချယ်မှုကြောင့်ဖြစ်တယ်လို့ဆိုပြီးအခုလိုဖြစ်ရတွေ့အတွင်းမှာတည်ဆုံသွားခဲ့ကြသူတွေရဲ့မိသားစုတွေအတွက်ဒါကိုမပြောင်းလဲနိုင်ပြောင်းလဲအောင်မလုဆောင်နိုင်သေးတဲ့လူတွေအားလုံးမှာတာဝန်ရှိတယ်လို့သမ္မတဥပမာကပြောဆိုသွားပါတယ်။ဘာကြောင့်အခုလိုပြစ်ခတ်ခဲ့တာလဲဆိုတာကိုသိနိုင်အောင်ပြစ်ခတ်သူရဲ့ blog စာမျက်နှာကိုတော့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးဖို့လုဆောင်နေပါတယ်။စာသင်ခန်းတွေထဲမှာဒရက်ဂျန်ပြစ်ခတ်ခဲ့တဲ့ အခြေအနေကိုမျက်မြင်တွေ့ခဲ့သူတွေကတော့ဒီပြစ်ခတ်တဲ့သူဟာခရီးရန်တွေကိုပြစ်မှတ်ထားတိုက်ခိုက်ကြလို့ပြောနေကြပါရဲ့ရှင်
။ Australia နိုင်ငံ Sydney မြို့မှာဆယ်ကျော်သက်တဦးရဲ့ပြစ်ခတ်မှုကြောင့်ရဲရရှိတူသေဆုံးခဲ့တဲ့ဖြစ်ရဟာနိုင်ငံရေးပြောကားကြောင့်ဖြစ်ပြီးတော့ဒါဟာအကြမ်းဖက်လှုပ်ရှားမှုပုံစံဖြစ်တဲ့ဆိုပြီးတော့ Australia အစိုးရအရာရှိတွေကဒီကနေ့မှပြောပါရယ်။မနေ့တော့တောက်ကြနေတော့ကဒီအသက်15နှစ်အရွယ်လူငယ်ကစစ်တီမျိုးရဲ့နောက်ပိုင်းစင်ကြေပုံးတစ်ခုကရက်စခန်းမှာဒီ news out way ပြည်နယ်ရဲတပ်ဖွဲ့ရဲ့ဗန္ဒာယီဝန်ထမ်းတူကိုနောက်ကနေပြီးတော့ခေါင်းကိုအနီးကပစ်ခတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်မှာရဲတွေနဲ့အပြန်အလှန်ပစ်ခတ်မှုတွေမှာတည်ဆုံသွားခဲ့တဲ့အဲ့ဒီလူငယ်ဟာဘသူဘဝဖြစ်တယ်ဆိုတာကိုတော့မသိရသေးပါဘူး။သတင်းမီဒီယာတွေမှာတော့ဒီလူငယ်ဟာအီရန်နိုင်ငံမှာမွေးဖွားခဲ့သူဖြစ်ပြီးတော့အီရတ်ကတ်လူမျိုးဖြစ်တယ်လို့လည်းဖော်ပြကြပါတယ်။သူဟာရဲဝန်ထမ်းကိုမပစ်ခင်မှာဘာသာရေးကြွေးကြော်တဲ့သူအော်ဟစ်သွားခဲ့တယ်လို့လည်းသတင်းချို့မှာဖော်ပြပါရယ်။တည်ဆုံးသွားတဲ့ရဲဝန်ထမ်းကတော့ New South Wales ရဲတပ်ဖွဲ့မှာ18နှစ်ကြာတာဝန်ထမ်းဆောင်နေတဲ့ Curtis Chan လို့သိရပါရယ်။ Chan ကိုဘာကြောင့်ခုလိုမျိုးပြစ်မှတ်ထားတိုက်ခိုက်တာလဲဆိုတာကိုတော့ရှင်းလင်းလင်းမသိရသေးဘူးလို့ New South Wales ပြည်နယ်ရဲမင်းကြီး Andrew Sipring ကပြောပါရယ်။ဘာကြောင့်ခုလိုမျိုးပစ်ခတ်တယ်ဆိုတာသေချာမသိရပေမဲ့နောက်ကွယ်မှာတော့နိုင်ငံရေးပြောကားတစ်ခုရှိနိုင်တယ်လို့ယူဆတဲ့အကြောင်းရဲမင်းကြီးကပြောပါတယ်။အခုဖြစ်ရတဲ့ပတ်သက်လို့ဝန်ကြီးချုပ်တန်ဘာကတော့ဒီပြစ်ခတ်မှုဟာအန်အော်တုံလို့ဆရာကောင်းတဲ့ရာဇဝတ်မှုသွေးအေးနဲ့လူတတ်မှုလို့ဆိုပြီးတော့ဘာရဲ့ဆိုတာကိုသေချာမသိရတဲ့ဒီနိုင်ငံရေးအရာလှုံ့ဆော်မှုတွေရှိပုံရတယ်လို့လည်းဒီကနေ့မှသူကမှတ်ချက်ပြီးပြောဆိုသွားပါတယ်ခင်ဗျာ။
ဒီကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့စနေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။နယူးယောက်မြို့မှာကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်နေတဲ့နိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတို့ဒီအောက်တိုဘာလ2ရက်မနေ့ကတွေ့ဆုံခဲ့ကြပါတယ်။မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုဆက်စစ်မဲ့နိုဝင်ဘာလ10ရက်ရွေးကောက်ပွဲတွေဟာအားလုံးပါဝင်ပြီးတော့ဒီပွင့်လင်းပြီးအများလက်ခံယုံကြည်မှုရှိတဲ့ရွေးကောက်ပွဲတွေအသေးအချာဖြစ်အောင်အမေရိကန်နိုင်ငံသားရေးဝန်ကြီးကမြန်မာအစိုးရကိုတိုက်တွန်းခဲ့တယ်လို့ဒီအမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။မြန်မာဆူရကရွေးကောက်ပွဲလိလာသူတွေကိုလာခွင့်ပြုတဲ့အပေါ်ကြိုဆိုတဲ့တစ်ချိန်တည်းမှာပဲဒီရွေးကောက်ပွဲကာလမှာလှုပ်လှက်စွာထုတ်ဖော်ပြောဆိုခွင့်တွေကန့်သတ်ထားတာနဲ့လူနည်းစုတွေကိုမဲပေးခွင့်မပေးတာတွေအပေါ်မှာဆိုရင်တဲ့အကြောင်းလဲအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကမြန်မာနိုင်ငံသားရေးဝန်ကြီးကိုထောက်ပြခဲ့တယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရွေးကောက်ပွဲတွေဟာပြည်내မြင့်သားမှုရှိပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်မယ်လို့နိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ကတော့ကုလသမဂ္ဂအထွေထွေညီလာခံမှာတောက်ကြနေတော့ကမေကွန်းပြောကြားစင်မှာထည့်သွင်းပြောကြားခဲ့ပါတယ်ရှင်
တနေ့တော့ကဒီတရုတ်နိုင်ငံတောင်ပိုင်းဂွန်စီပြည်နယ်တွင်ကစိုက်ဘုံပောက်ကွဲမှုတွေမှာဒီပြုလုပ်သူလို့တန်လျာရှိခံရသူအမျိုးသားရဲ့ရုပ်လောင်းကိုပောက်ကွဲမှုတွေဖြစ်ရနေရာတစ်ခုမှာတွေ့ရတဲ့အကြောင်းတရုတ်ဆွေးအပိုင်းရှင်ဝါသတင်းဌာနကထုတ်ပြန်ပါတယ်အသက်33နှစ်အရွယ်ဝေယန်ယောင်ဟာဒီပောက်ကွဲမှုတွေလုပ်တဲ့လက်သက်တရားခံဖြစ်တယ်လို့တရုတ်ရဲကနေပြီးတော့မှတ်ယူထားတာပါပောက်ကွဲမှုတွေကြောင့်လူပေါင်း10ဦးထက်မနည်းသေဆုံးခဲ့ရပြီးတော့50ကျော်ထိခိုက်ဒဏ်ရာရသွားပါတယ်အခင်းဖြစ်ရနေရာတွေမှာစုံစမ်းတွေ့ရှိချက်တွေ၊မေးမြန်းချက်တွေနဲ့မှတ်တမ်းကင်မရာတွေအရရဲကနေပြီးတော့အခုလိုမှတ်ချက်ချခဲ့တာလို့ရှင်းဝါသတင်းကရေးပါတယ်။ဝေသေဆုံးတဲ့ဆိုတာကို DNA အထောက်အထားတွေလည်းရထားပြီးတော့သူ့ရဲ့ရုပ်လောင်းကိုဗမာတွေ့တယ်ဆိုတာကိုတော့အသေးစိတ်ထုတ်ဖော်မပြောသေးပါဘူး။ကနဦးရဲစုံစမ်းတွေ့ရှိချက်တွေအရတော့တရားခံဖြစ်တဲ့တန်တရားရှိခံသူဝေဟာအနီးနားကဆန်တစ်ခုမှလှုပ်လှုပ်နေသူတူဖြစ်ပြီးတော့သူဟာဒီအလုံးနဲ့ပတ်သက်ပြီးတော့အဲ့ဒီမှာရှိတဲ့ဒေသခံရွာသားတွေဒါမှမဟုတ်ဝန်ထမ်းချင်းချင်းမကြည်မနက်ဖြစ်ရကနေပြီးတော့အခုလိုလှုပ်တာလို့တွက်ဆထားပါတယ်။ဒါနဲ့ပတ်သက်လို့ဖြစ်ရအသေးစိတ်ကိုတော့ရဲကထုတ်ဖော်မပြောသေးပါဘူးခင်ဗျာ
။ Saudi Arabia နိုင်ငံမှာနှစ်စဉ်ကျင်းပတဲ့ Hajj Muslim ဖျားဘူးပွဲတော်အတွင်းပြီးခဲ့တဲ့သတင်းပတ်တုန်းကလူအုပ်ပြီးတည်ဆုံခဲ့ကြတဲ့ Iran ဖျားဘူးတွေရဲ့အလောင်းတွေကဒီပထမတစ်တုပ်ကိုတော့ဒီကနေ့ Iran ကိုလေယာဉ်နဲ့ပြန်လည်တည်ဆောင်ခဲ့ကြပါဗျ။ဒီလေယာဉ်စိုက်ကပ်လာတာနဲ့အမျှဒီ Iran လေစိတ်မှာဒီကနေ့ပြန်သေးလာတဲ့အလောင်းတွေကိုလက်ခံတဲ့အခမ်းအနားကို Iran သမ္မတ Hassan Rouhani အပါအဝင်အကြီးအကဲဆွေးနွေးအရာရှိတွေတက်ရောက်ခဲ့ကြပါဗျ။လူအုပ်ပြီးတည်ဆုံခဲ့ကြတဲ့ Iran နိုင်ငံသား464ယောက်ထဲက104ယောက်ရဲ့အလောင်းတွေကိုပထမဆုံးအကြိမ်လေယာဉ်နဲ့ပြန်သေးခဲ့တာပါ။အခုဖြစ်ရကြောင့် Iran နဲ့ Saudi Arabia နှစ်နိုင်ငံအကြားဆက်ဆံရေးကိုလည်းပုံမထိခဲ့ခဲ့ရတာဖြစ်ပါတယ်။ Saudi Arabia ရဲ့စီမံခန့်ခွဲမှုညံ့ဖျင်းတာကြောင့်အခုလိုလူအုပ်ပြီးတည်ဆုံတာတွေဖြစ်ရတာလို့ Iran ကပြစ်တင်ထားပြီးတော့တီယူရန်မှာရှိတဲ့ Saudi တန်ရုံအပြင်ဘက်မှာလည်းဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။ Saudi နိုင်ငံအနေနဲ့တည်ဆုံသူတွေရဲ့အလောင်းတွေကိုနေရက်ကိုပြန်မပို့ပေးဘူးဆိုရင်ပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်လို့လည်း Iran ရဲ့ဩစာအရှိဆုံးကောင်ဆောင် Ayatollah Ali Khamenei ကသတိပေးထားပါတယ်။စက်တင်ဘာလ24ရက်နေ့က Hajj ဖျားဘူး969ယောက်လူပိသေဆုံးခဲ့တဲ့အထက်မှာအီရန်နိုင်ငံကအများဆုံးဖြစ်ပါတယ်။နှစ်စဉ်ဒီဖျားဘူးကာလအတွင်းမှာအခုလိုလူအုပ်ပိသေဆုံးမှုတွေမကြာခဏဆက်သလိုဖြစ်ပူပြီးတော့ဒီနှစ်ဖြစ်ရက်ကတော့1990ခုနှစ်ကလူပေါင်း1400သေဆုံးခဲ့တဲ့ဖြစ်ရက်နောက်ပိုင်းမှာအဆိုးရွားဆုံးဖြစ်ခဲ့တာပါရှင်။
ဂရင်းနိုင်ငံကနေတဆင်ဥရောပမှာအခြေချနေထိုင်ခွင့်ရဖို့အတွက်ထွက်လာကြတဲ့ရွှေပြောင်းဒုက္ခသည်ရေအတွက်ဟာဒီသတင်းပတ်တွေအတွင်းမှာတိတိတသားနေပါသွားတာဟာရာသီဥတုဆူယောင်မှုကြောင့်ဖြစ်တယ်လို့ဒီဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကပြောပါတယ်ဒါပေမဲ့အခုလိုမျိုးရေအတွက်နေပါသွားတဲ့အခြေအနေကတိတ်ကြကြတော့ဒီတိုင်းဆက်ဖြစ်နေမှာမဟုတ်ဘူးလို့ UNHCR အရာရှိတွေကပြောပါတယ်ဂရိကန်ကြီးကိုရောက်လာကြတဲ့နောက်ဆုံးသတုတ်ထဲမှာတချို့ကဆီးရီးယားနိုင်ငံကဒုက္ခသည်တွေဖြစ်ကြပါတယ်သူတို့ထွက်ခွာလာတဲ့အချိန်မှာဒီပင်လယ်ထဲလှိုင်းလုံးကြီးတွေတက်လာတာတွေ့ရတော့နောက်ပြန်ဆုတ်ချင်တဲ့စိတ်တွေဖြစ်ခဲ့ပြီးမဲ့တိုင်းပြည်တွေကနေပြီးတော့ထွက်ပြေးလာတဲ့သူတို့အတွက်ကသွားစရာမြေမရှိဘူးလို့ဆီးရီးယားဒုက္ခသည်တူကနေပြီးတော့ပြောဆိုခဲ့ပါတယ်ခင်ဗျာ Direct from Washington The Voice
of America VOA စနေနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှကွန်ပျူတာနဲ့ကိုတိုင်းရင်ဦးတို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညဘက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ရှင်အခုပထမဦးဆုံးတော့ NLD ပါတီရဲ့ကချင်ပြည်နယ်ခီးစင်အတွင်းပြောဆိုချက်တွေကိုတင်ဆက်ချင်ပါတယ်တဘာဝတန်ရန်ဇာရတွေကိုမှန်မှန်ကန်ကန်ထုတ်ယူသုံးဆွဲနိုင်ဖို့အတွက်ပညာရေးအဆင့်တန်းတွေကိုမြင့်မားအောင်လုပ်ဖို့လိုမယ်လို့ NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာမိုးကောင်းမြို့မှာဒီကနေ့ပြောကြားလိုက်ပါတယ်ဒေါ်အောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်အတွင်းပြောဆိုတာလည်းဖြစ်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကုညာဝင်းအောင်ကပြောပြမှာပါရှင
်ကချင်ပြည်နယ်စီယုံရေးခီးစဉ်အဖြစ်စက်တင်ဘာလ2ရက်နေ့မှာမြကြီးနားမြို့ကိုရောက်လာခဲ့တဲ့ NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာဒီကနေ့မနေ့ပိုင်းခေမာတီဝံဖုန်းတော်ကြီးအကြောင်းကဆရာတော်တွေကိုဂါရဝပြုခဲ့ပြီးနောက်မြကြီးနားမြို့ YMCA မှာဖွင့်လှစ်ထားတဲ့တရားဥပဒေစိုးမိုးရေးရုံးဖွင့်ပွဲကိုတွားရောက်ခဲ့ပါတယ်။အဲဒီကတဆင့်မနေ့17နိုင်ခွဲမှာမိုးကောင်းမြို့ကိုတွားရောက်ခဲ့ပြီးနေ့လယ်12နိုင်လောက်မှာမိုးကောင်းမြို့ကန်တွေကိုတွေ့ဆုံဟောပြောခဲ့ပါတယ်။မြန်မာနိုင်ငံမှာအဂတိလိုက်စားမှုလက်စားမှုတွေပေါများနေတာကြောင့်ဒီကိစ္စကိုဘယ်လိုဆောင်ရွက်သွားဖို့ရှိပါသလဲလို့မိုးကောင်းမြို့ကန်တွေကဒေါအောင်ဆန်းစုကြည်ကိုမေးမြန်းတဲ့အခါ NLD ပါတီအနိုင်ရခဲ့ရင်တန်ရှင်းတဲ့အစိုးရတရက်ဖြစ်လာအောင်လုပ်သွားမယ်လို့ပြန်ဖြေကြောင်း NLD ပါတီကချင်ပြည်နယ်စီယုံရေးတာဝန်ခံဒေါ်ကျူကျူတန်းကအခုလိုပြောပြပါဗျာ။အခုအစည
်းမှာလက်စားပြီးတော့မှအားလုံးကတရားမျှတမှုရှင်းနေတဲ့အပေါ်မှာပြည်သူတွေကမေးလာတယ်လေ။ဒီလက်စားမှုတွေပကြအောင်လုပ်ပေးနိုင်မလားဆိုတဲ့မေးခွန်းထုတ်လိုက်တဲ့အတွက်ကြောင့်မို့လို့အဲ့ဒီအခါမှာလူဟာလူတဘာဝရှိတဲ့အတွက်ကြောင့်မို့လို့လုံးဝကင်းစင်မယ်လို့တော့အာမမခံနိုင်ဘူးဒါပေမဲ့အန်ရှင်းတဲ့အစိုးအရာတရက်ကိုတော့အင်အေဒီယာဖွဲ့အသိနိုင်မှာဖြစ်တယ်ဒါကြောင့်မို့လို့အင်အေဒီကိုမဲပေးပါဆိုပြီးတော့မှပြောပါတယ
်မြန်မာနိုင်ငံမှာကချင်ပြည်နယ်ဟာတဘာဝတယံဇာတဘောကျွေဝါတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်ကချင်ပြည်သူတွေကတော့တယံဇာတရဲ့အကျိုးကျေးဇူးကိုမခံစားရတာကြောင့်ဒါနဲ့ပတ်သက်လို့မေးခွန်းထုတ်ခဲ့ရမှာလဲဒေါအောင်ဆန်းစုကြည်ကဖြေကြားသွားကြောင်းဒေါ်ကျူကျူတန်းကရှင်းပြပါတယ
်။တင်ရဇာတတွေနဲ့ချမ်းသာတဲ့ကျမတို့နိုင်ငံမှာပြည်သူတွေဟာဒီတင်ရဇာတရဲ့အကျိုးကိုမခံစားရဘဲနဲ့ဆင်းရဲနေတယ်နော်။ဒီလိုမဖြစ်ရအောင်နော်။ဒီတင်ရဇာတတွေကိုနော်ကောင်းမွန်စွာအသုံးချနိုင်ဖို့အသုံးချတတ်ဖို့နော်။ပညာရဲ့အဆင့်အတန်းကိုမြင့်မားအောင်လုပ်ဖို့အတွက်ကအစိုးရအဖွဲ့ဖွဲ့စည်းနိုင်ငယ်လို့ရှိရင်ဒါကိုလုပ်မှာပါဆိုတာပြောပါလေ
ရွေးကောက်ပွဲမတိုင်ခင်အခုလိုကာလမြန်မာနိုင်ငံဒေသတချို့မှာဗုဒ္ဓဘာသာရေးခေါင်းဆောင်တချို့ကနိုင်ငံရေးမှာဝင်ရောက်ဆွတ်ဖက်နေတာရှိနေတဲ့ကိစ္စအပေါ်မှာလည်းမိုးကောင်းဒေသကံတွေကဒေါအောင်ဆန်းစုကြည်ကိုမေးခွန်းထုတ်ခဲ့ကြပါတယ်ဒါနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ဘယ်လိုဖြေကြားခဲ့တယ်လဲဆိုတာကိုဒေါ်ကျူကျူတန်းကပြောပြပါတယ်အဲ
့လူတစ်ပြည်ကတော့မိုးကောင်းမှာတော့ဘာသာရေးကိစ္စလည်းမေးပါတယ်เนาะဒီနိုင်ငံရေးမှာဘာသာရေးကိုလာအသုံးချပြီးတော့မှလုပ်နေရတဲ့ပတ်သက်ပြီးတော့မှမေးပါတယ်။နော်အဲ့ဒီခါမှာတော့ဒေါ်အောင်ဆန်းစုကြည်ကပြောပါတယ်။ဝယ်စီအုပ်ချုပ်ပုံအခြေခံဥပဒေမှာကိုမှဘာသာရေးနဲ့နိုင်ငံရေးကိုရောထွေးမှုမပြုရဘူးအသုံးမချရဘူးဆိုတာပါပါတယ်တဲ့။ဒါကြောင့်မို့လို့တဲ့နော်။ဒီလိုလုပ်နေတာဟာတဲ့နော်။ဥပဒေနဲ့မကန့်ညီပါဘူးတဲ့။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အဲ့ဒီတော့ပြန်လဲပေါ့နော်။ပြန်လဲပြီးဖြေပါဖို့တိုက်ခိုက်ဖို့ဆိုတာမျိုးတွေဟာပေါ့နော်။နိုင်ငံရေးတရားဟောတဲ့အခါမှာဘာသာရေးနဲ့ပတ်သက်ပြီးပြောရတာတွေဟာဥပဒေနဲ့မညီဘူးတဲ့နော်။ဒီလိုမျိုးပြောပါတယ်
။မိုးကောင်းမျိုးကနေမွန်းလွဲတနအိခွဲလောက်မှာထွက်ခွာလာတဲ့ဒေါအောင်ဆန်းစုကြည်ဟာဟိုပင်မျိုးမှာခီးတစ်ထောက်နားခဲ့တယ်လို့ဒီကနေ့ညမိုးညင်းမြို့မှာညအိတ်ရန်နာမှာဖြစ်ကြောင်းသိရပါတယ်ခင်ဗျာ
။ကုံရံဝင်းအောင်ပြောပြသွားတာပါရှင်။အခုလိုဒေါအောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစင်တွင်ပြောကြားချက်တွေအပြီးမှာတော့ရှမ်းပြည်ဘက်ကနိုင်ငံရေးပါတီတွေကိုမဲဆွယ်ခွင့်ပြုတဲ့သတင်းကိုနားဆင်ရမှာပါ။ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSSSA တောင်ပိုင်းတပ်ထင်းချုပ်ရနယ်မြေအတွင်းနိုင်ငံရေးပါတီတွေရွေးကောက်ပွဲအောင်နိုင်ရေးစည်းရုံး ခွင့်အတွက်မဲဆွယ်မဲ့ကိုယ်စားလှယ်လောင်းတွေရဲ့လုံခြုံရေးကိုအစိုးရတပ်နဲ့ရှမ်းပြည်တောင်ပိုင်းတပ်တို့ကတာဝန်ယူပြီးတော့ပြန်လည်ခွင့်ပြုလိုက်ပြီဖြစ်ပါတယ်။နယ်မြေတွင်းစစ်ရေးတင်းမာမှုတွေကြောင့် RCSS ဘက်ကပါတီတွေလှောက်ရှားခွင့်ပိတ်လိုက်ပြီးနောက်ပိုင်းအခုလိုပြန်ခွင့်ပြုတဲ့အပေါ်ရှမ်းပြည်နယ်ကပါတီတွေကလည်းကြိုဆိုကြပါတယ်။အသေးစိတ်ကိုတော့မဆုမုံကတင်ပြပေးမှာပါရှင်။
ဟုတ်ပါတယ်အောက်တိုဘာလ၁ရက်နေ့ကနေစပြီးတော့ရှမ်းပြည်နယ်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖက်ကနေပြီးတော့နိုင်ငံရေးပါတီတွေဝင်ရောက်မဲဆွယ်လှုပ်ရှားခွင့်ပိတ်ပင်ထားတဲ့ RCSS ရဲ့ထိန်းချုပ်နယ်မြေ16နယ်မြေထဲမှာနိုင်ငံရေးပါတီတွေရဲ့2015ရွေးကောက်ပွဲအောင်နိုင်ရေးပါတီစည်းရုံးရေးမဲဆွယ်ရေးလုပ်ငန်းတွေပြန်လည်လုပ်ကိုင်နိုင်ပြီဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခွင့်ပြုလိုက်ပါတယ်နိုင်ငံရေးပါတီတွေရဲ့လုံခြုံရေးကိုတက်မတော်နဲ့ရှမ်းပြည်တောင်ပိုင်းတက်တို့ကြားသဘောတူညီမှုကတိကဝတ်အရာတာဝန်ယူမှာဖြစ်ပြီးတော့ RCSS SSA တောင်ပိုင်းထိန်းချုပ်နယ်မြေတဲကိုစီယုံရေးစင်းမဲ့နိုင်ငံရေးပါတီတွေဘက်က RCSS SSA တောင်ပိုင်းတက်ရဲ့နယ်မြေခံသက်ဆိုင်ရာဆက်ဆံရေးယုံတာဝန်ခံတွေကိုအတိပေးအကြောင်းကြားရမှာဖြစ်တဲ့အကြောင်းရှမ်းပြည်နယ်ဒေသခံတဦးကပြောပါတယ
်ကျွန်တော်တို့အရင်တုန်းကဟာတာထားတယ်မဟုတ်လားအဲ့ဒီနိုင်ငံရေးချင်းနေတော့ဆွေဆိုရထိုးစစ်အကျွန်တော်တို့နယ်မြေထိုးစစ်နေတဲ့ကြောင့်အဲနမေရမတင်ရင်လို့အဲအကြောင်းကျွန်တော်ကဟိုအရာကြီးလောက်ထားလေအခုကကျွန်တော်ကပြန်ပြောထုတ်ပြန်ထားတာကျွန်တော်ရုံးတာမှန်ခံလေအဲ့အလဲပိုင်းခိုလမ်ရုံးပေါ့အဲ့ဒီတိုင်းနူးနဲ့တွေ့ခဲ့လေတွေ့ရသူတို့ကဂတိသဝတ်တွေပေးကြတယ်အမှကျွန်တော်ထုတ်ပြန်ပြင်ညာချက်ထဲမှာလည်းပါထားတယ်လေဒီလိုကြီးဟိုလောက်တဲ့ကိစ္စကိုကျွန်တော်ကဒီတစ်ခါဟိုက security လုပ်ပေးမယ်တကယ်လို့ဟိုကသူတို့စီယုံကြီးသွားလို့ရှိရင်သက်ဆိုင်ရာပါဌာနတတိယပေါ့အကြောင်းပြပြသွားပေါ့သူတို့ရွာထဲမှာသွားလို့ရှိရင်ကျွန်တော်အဲ့ဒီစစ်ဒေတာမူးဆိုတာရှိရလေအဲ့လိုမျိုးအကြောင်းကြားပြီးတော့သွားပါအဲ့ဒီနေဆက်မှာဆိုရင်အဲ့ဒီကျွန်တော်ဖွဲ့လည်းရှိရလေအမှအဲ့ဒီနန့်ခမ်းတို့ပါမှုစဲလေကျွန်တော်စစ်ဆန်ရေးယုံအဲ့ဒီယုံလည်းရှိရအမှစစ်ဒေတာမူးလည်းရှိရအဲ့ဒီကျွန်တော်ယုံတော့အကြောင်းကြားတယ်အကြောင်းကြားပြီးမှအဲ့စစ်ဒေတာမူးစီကိုလည်းအကြောင်းကြားအဲ့လိုမျိုးပေါ့
အခုလိုမျိုး RCSS SSA တောင်ပိုင်းတပ်ဖက်ကပြန်ပြီးတော့ခွင့်ပြုလိုက်တဲ့အပေါ်ရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ဒီဥက္ကဋ္ဌဦးဆိုင်စောအောင်ကကြိုဆိုပြီးတော့နယ်မြေစည်းရုံးရေးစင်းမဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေရဲ့လုံခြုံရေးအနေအထားကိုစောင့်ကြည့်သွားရမှာဖြစ်တယ်လို့ဆိုပါတယ်
အခုတည့်ရနေ့ကကျင်ညာပြီးတော့ဆိုတော့တပတ်တော့စောင့်ကြည့်လိုက်မယ်လေအဲ့ချိန်မှာတည့်ရမှာအခုကကြာနေနေမြေတော့ဆင်းနေပြီအဲ့ဒီနေမြေတော့တတိမကြသေးပါဘူးပထမသူတို့ကျင်ညာတာကလည်းသူတို့ပဲတပ်ပွဲဖြစ်တယ်တော့မလာပါနဲ့လို့သူတို့ထုတ်ပြန်ကျင်ညာတယ်အခုကလည်းပဲသူတို့ပဲပြန်ပြီးတော့ဆင်းလို့ရပါပြီဆိုတော့သူတို့ပဲကျင်ညာတဲ့အတွက်ကြောင့်အဲ့ဒီပေါ်မှာတော့ဒါကဒီခုနကဆင်းလို့ရမယ်သဘောတရားရှိပါတယ်အခုသူတို့ကျင်ညာချက်အတိုင်းဆိုရင်သူတို့ဟိုအကြောင်းကြားပြီးသွားနိုင်ပြီလို့ပြောတာပါအဲ့ဒီအတိုင်းဆိုရင်အကြောင်းကြားပြီးတော့သွားရင်လုံခြုံမယ်လို့ရှင်းပါတယ
် RCSS SSA တောင်ပိုင်းတပ်ဖက်ကအခုလိုမျိုးသူတို့ထိန်းချုပ်ထားတဲ့နေမြေထဲမှာခွင့်ပြုလိုက်တဲ့အတွက်လုံခြုံရေးအတွက်စိတ်ချသွားရတယ်လို့နိုင်ငံရေးပါတီတွေပို့ပြီးတော့မှအဆင်ပြေပြေမဲဆွယ်စည်းရုံးခွင့်ရမှာဖြစ်တယ်လို့ဘဲနိုင်ငံရေးပါတီကိုမဆိုလှုပ်ရှားခွင့်ပြုလိုက်တဲ့အပေါ်မှာလည်းရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ဘက်ကကြိုဆိုပါတယ်လက်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်2015မှာပြန်ပြီးတော့အရွေးခံမဲ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကရှမ်းပြည်တောင်ပိုင်းတက်ထိန်းချုပ်နယ်မြေတဲ့စီယုံးရေးဆင်းခဲ့တဲ့အခြေအနေကိုအခုလိုပြောပြပါတယ
်။ကောင်းတာပေါ့ဗျာသူတို့ကအဲ့လိုခွင့်ပြုတယ်ဆိုတော့အခုကျွန်တော်တို့ရှမ်းပါတီကလည်းနှစ်ပါတီဖြစ်နေတယ်။နှစ်ပါတီဖြစ်နေတဲ့အခါကျတော့ရှမ်းတက်ကလည်းနှစ်ဖွဲ့ဆိုတဲ့အခါကျတော့သူတို့ကအဲ့လိုဟိုဒီမိုကရေစီကြကြဘယ်သူပဲဖြစ်လာဘယ်ပါတီပဲလာလာလူလလစီယုံခေါ်ပြောခွင့်ရှိပါတယ်ဆိုတော့အားလုံးအတွက်ဓာတ်တူညီတူအခွင့်အရေးရတော့ကောင်းတာပေါ့နော်ဒါတိုးတက်မှုတစ်ခုပေါ့နော်ကျန်တဲ့ကလက်နဲ့ကန်အဖွဲ့အစည်းတွေလည်းအဲ့လိုသဘောထားနိုင်ရင်ကောင်းတာပေါ့
ပြီးခဲ့တဲ့ရက်ပိုင်းတွေကအစိုးရတက်တဲ့ရှမ်းပြည်တက်တို့ကြားတိုက်ပွဲတွေဖြစ်ခဲ့ပြီးတော့နေမြေထဲမှာစီးရဲတင်းမှနေခဲ့တာကြောင့်လုံခြုံရေးစိုးရင်ရလို့ရှမ်းပြည်တောင်ပိုင်းတက်ဖက်ကနေနေမြေတွင်းမှာပါတီတွေမဲဆွယ်စီယုံရေးလှုပ်ရှားခွင့်ကိုစက်တင်ဘာလ16ရက်နေ့ကနေစလို့ပိတ်ပင်ခဲ့တဲ့အတွက်ရွေးကောက်ပွဲမဲဆွယ်စီယုံရေးလုပ်ငန်းတွေလုပ်နေတဲ့ရှမ်းပါတီတွေအခက်တွေ့ခဲ့ကြရတာပါအခုချိန်ထိကတော့ရှမ်းပြည်နယ်တွင်းနေမြေတချို့မှာအစိုးရတက်တဲ့ရှမ်းပြည်တောင်ပိုင်းတက်တို့ကြားစီးရဲတင်းမှမှုတွေကတော့ရှိနေစေအနေအထားဖြစ်ပါတယ်ရှင်
ဒီ OA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို9နာရီကစတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နာရီခွဲကနေ9နာရီအစားညနေ6နာရီကနေ9နာရီအထိတနင်္လာကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုလည်း9နာရီကစတိုးမြင့်ပြီးတော့ တနေ့ကိုတနအီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 Joru ကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရုပ်သံတဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
ပြေကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်တင်ဆက်နေပါတယ်ရှင်အခုတော့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့ငင်းချမ်းရေးဆိုင်ရာသတင်းဆောင်ပါတွေကိုတင်ဆက်မှာပါ NCA တနင်္ဂနွေလုံးအပြစ်ခတ်ရက်စဲသဘောတူညီချက်စာချုပ်မှာတိုင်းရင်းသားလက်နက်ကင်အဖွဲ့၈ဖွဲ့သားလက်မှတ်ရေးထိုးဖို့အတွက်သဘောတူတဲ့အတွက်ဒါဟာတနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးအသွင်မဆောင်ဘူးလို့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ကပြောလိုက်ပါတယ်ဆက်သွယ်စုံစမ်းထားတာကိုကိုရန်နိုင်ကတင်ပြပေးမှာပါရှင်
တိုင်းဒေသနဲ့ကိုင်ဖွဲ့ရည်နဲ့မြန်မာအစိုးရတို့ကြားလက်မှတ်ရေးထိုးဖို့ပြင်ဆင်နေတဲ့တနိုင်ငံလုံးပစ်ခတ်ရစဲရေးသဘောတူစာချုပ် NCA မှာတိုင်းဒေသနဲ့ကိုင်အဖွဲ့တွေဘက်ကအဖွဲ့တချို့ပဲလက်မှတ်ရေးထိုးဖို့သဘောတူခဲ့တာဖြစ်ပါတယ်အခုလိုတိုင်းဒေသနဲ့ကိုင်အဖွဲ့တချို့ပဲလက်မှတ်ရေးထိုးဖို့သဘောတူခဲ့တဲ့အတွက်ဒါဟာတနိုင်ငံလုံးပစ်ခတ်ရစဲရေးအသွင်မဆောင်ဘူးလို့ညီညွတ်သောတိုင်းဒေသလူမျိုးများ Federal Council ဒုဥက္ကဋ္ဌနိုင်ဟန်သာကပြောလိုက်ပါတယ
်လေအခုကနော်ဒီရတဲ့အဖွဲ့ခုနပွဲရှိဖွဲ့လောက်နေပဲလက်မှတ်ထိုးမယ်ရှိဆက်ပြီးလုပ်သွားမယ်ဆိုတဲ့ဟာကဒါကတနိုင်ငံလုံးပြစ်ခတ်ရစဲရည်နဲ့အသွင်မဆောင်ဘူးတဝက်တောင်မှမရဘူးပေါ့ဗျာနေရာသဘောတော့အခြားအများစုမှကြံနေပါသေးတယ်အဲ့တော့ဒီကျွန်တော်တို့ကတော့တနိုင်ငံလုံးကိုပြစ်ခတ်ရစဲရောင်အောင်လုပ်ပြီးတော့မှနိုင်ငံရေးစုနေတဲ့အထက်မှာလည်းတနိုင်ငံလုံးအတိုင်းအတာနဲ့အဖွဲ့အားလုံးပါဝင်အောင်ကျွန်တော်လုပ်နိုင်မှပဲကျွန်တော်နိုင်ငံအေးချမယ်ဆိုတဲ့ဟာကိုလေဒါတော့အဲ့လိုဖြစ်မယ်ဆိုတော့အခုလိုဒီတပိုင်းတစနဲ့ပြတဲ့လောက်နဲ့ဖဲ့ယူမယ်ဆိုတဲ့ပုံစံမျိုးတော့မဖြစ်သင့်ဘူးလို့ကျွန်တော်မြင်တယ
်။ NCA သဘောတူစာချုပ်ကိုလက်မှတ်ရေးထိုးဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့19ဘက်ကခေါင်းဆောင်တွေပြီးခဲ့တဲ့ရက်ပိုင်းအတွင်းထိုင်းနိုင်ငံချင်းမိုင်မြို့မှာ3ရက်ကြာဆွေးနွေးခဲ့ကြတာပါ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့22ဖွဲ့ရှိတဲ့အထက်15ဖွဲ့ကိုဖိတ်ကြားပြီးအဲ့ဒီက10ဖွဲ့နဲ့သာပြစ်ခတ်ရစဲရေးအတွက်လက်မှတ်ရေးထိုးနိုင်မှာဖြစ်ပါတယ်။NCA သဘောတူစာချုပ်မှာပါတဲ့သဘောတူညီချက်တွေအရနိုင်ငံရေးဆွေးနွေးရေးမူပေါင်းရေးဆွဲခြင်းနှစ်ဖက်တက်တွေလိုက်နာမဲ့စစ်ဖက်ဆိုင်ရာကျင့်ဝတ်နဲ့အပြစ်ခတ်ရစေးဆိုင်ရာစီးမျဉ်းစည်းကမ်းတွေမှာသက်ဆိုင်ရာအဖွဲ့အစည်းအလုံးပါဝင်မှစစ်မှန်ပြီးအဓိပ္ပာယ်ပြေဝတဲ့နိုင်ငံရေးဆွေးနွေးပွဲကိုတက်လှမ်းပြီးတော့ရေးချေငြိမ်းချမ်းရေးတည်ဆောက်နိုင်မှာဖြစ်တယ်လို့ပြောထားပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့အလုံးမပါဝင်နိုင်တဲ့အနေအထားတွေကြောင့်တိုင်းနိုင်ငံလုံးအပြစ်ခတ်ရစေးဖြစ်လာဖို့အလားအလာနဲ့ပတ်သက်ပြီးမေးကြည့်တဲ့အခါမှာနိုင်ဟန်သာကအခုလိုပြောပါတယ်
အလားလာကတော့အခုကတော့ဒီကျွန်တော်တို့ကတော့တခြားလုံးပေါ့ဗျာနော် NCCT နေနဲ့ဆွေးနွေးလာတယ်နောက် SC နေနဲ့ဆွေးနွေးလာတယ်ကျွန်တော်တို့ကအစုအဖွဲ့နဲ့ဟိုဒါပေါ့ဆွေးနွေးလာတာဖြစ်တယ်အခုကတော့ဒီအစုအဖွဲ့နဲ့ဆွေးနွေးနေကြတယ်ရတဲ့လောက်ကိုပဲယူမယ်ဆိုပြီးတော့မှအဲ့လိုဖဲ့ယူတဲ့ပုံစံမျိုးပေါ့ဗျာအခုကတော့နောက်ဆုံးကတော့ဒီအဖွဲ့စည်းအဲ့ကျွန်တော်တို့ကတော့စူးစမ်းမှုရှိရှိနဲ့ကျွန်တော်တို့ကိုစားပြုပြီးတော့ဆွေးနွေးနေတဲ့အားကိုတောင်းအတိမတ်မပြုပဲနဲ့ပေါ့ဗျာတဖွဲ့ချင်းစီကိုဖိတ်ပြီးတော့တဖွဲ့ချင်းစီနဲ့ပြစ်ခတ်ရစဲရေးလုပ်မယ်ကြံတဲ့အဖွဲ့တွေကိုလည်းစာအုပ်ဖွင့်ရမယ်ကြိုက်တဲ့ချိန်မှလာထိုးပါဆိုတဲ့ပုံစံမျိုးဖြစ်နေတယ်ဗျာ
ဒါပြင်နိုင်ငံလုံးပြစ်ခတ်ရစဲရေး NCA သဘောတူစာချုပ်မှာအလုံးပါဝင်နိုင်ရေးအတွက်တောင်းဆိုသွားမှာဖြစ်တယ်လို့လည်းနိုင်ငံသားကပြောပါတယ
်အေးကျွန်တော်တို့ကတော့အခုလက်ရှိဟိုကြံနေတဲ့အဖွဲ့အများစုကတော့ဆက်လက်ပြီးတော့မှအားလုံးပါဝင်နိုင်ရေးကိုကျွန်တော်တို့ကတော့တောင်းဆိုသွားမယ်လို့ကျွန်တော်တို့အဲ့လိုရည်ရွယ်ပါတယ်အဲ့ဒီအနေထားမှာဒီလူထုတွေရောနိုင်ငံရေးပါတီတွေရောနိုင်ငံတကာရောဒီလုံခန်းမှာဒါကတော့ဝိုင်းဝန်းပြီးတော့မှသူတို့တက်နိုင်တဲ့နီလန်းကနေပြီးတော့မှတွန်းအားပေးသွားဖို့ပေါ့ဗျာအဖြစ်ပေးဖို့ဒါကိုလည်းကျွန်တော်တောင်းဆိုထားတာဖြစ်တယ်
NCA သဘောတူစာချုပ်စေစံညီနိုင်မှုဖြစ်စဉ်အတွက်မှာမြန်မာအစိုးရတပ်တွေဘက်ကတိုင်းရင်းသားဒေသတွေမှာထိုးစစ်ဆင်မှုတွေကြောင့်တနင်္ဂနွေလို့ပြစ်ခတ်ရစဲရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိုအဓိကဟန်တာဖြစ်နေတယ်လို့လည်းဒီကြေညာချက်ထမဖော်ပြထားပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြသွားတာပါရှင် VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပြုစာတွေပေးပို့လို့ရတယ်သောရရှင်တွေနားဆင်လို့တဲ့သတင်းချင်းတွေတောင်းယူလို့ရဆိုရင်တော့ VOA email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့ဒါရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0932312554ကိုခေါ်ဆိုနိုင်ပါတယ်ရှင် fax number ကတော့0932312552ဖြစ်ပါတယ်စာတိုက်ကနေတဆင့်ဆက်သွယ်လို့ရင်တော့ VOA American အတန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တတာမှတ် 858ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်အခုတော့နောက်သတင်းတစ်ပုဒ်ကိုဆက်ပါမယ်ရှမ်းပြည်နယ်တောင်ကြီးမြို့နယ်မှာ2015-16ပညာသင်နှစ်အတွက်ကျ ောင်းသားចောင်းသူ120ဦးကိုပိုင်အုပ်ချုပ်ခွင့်ရဒေသ6ခုမှចောင်းသားចောင်းသူပေါင်း30ဦးစုစုပေါင်း150ဦးလက်ခံတင် जा ပေးဖို့အတွက်တောင်ကြီးစေတက်ကတူကိုဖွင့်လှစ်ခဲ့ပါတယ်ဒီလိုဖွင့်လှစ်ခဲ့ပေမဲ့အရေးအသွေးပြည့်မီဖို့လိုအပ်တယ်လို့ပညာရှင်တွေကထောက်ပြဝေဖန်မှုတွေရှိနေပါတယ်မအေးမှာသတင်းပေးပို့ထားပါတယ်ရှင်
ကျန်းပြည်နယ်တောင်ကြီးမြို့နယ်ထဲမှာရှိတဲ့တောင်ကြီးစစ်တပ်ကအော်တိုဘာလ3ရက်နေ့မှာမြန်မာသမရဥသိမ်းစိန်နဲ့ပြည်တော်စုဝင်ကြီးတွေဦးဆောင်ပြီးဖွင့်လှစ်ခဲ့တာပါဒေသခံတဦးကတော့နယ်ပြည်အတွင်းမှာကျောင်းသားတွေအတွက်စစ်တပ်ကတခုဖွင့်လှစ်နိုင်တဲ့အတွက်အဆင်ပြေမှုတွေရှိနိုင်ပေမဲ့အရေးသေးပြည့်မီမမီဆိုတာကတော့လက်ရှိမှာတော့လက်တလုံးမမြင်နိုင်သေးဘူးလို့ဆိုပါတယ
်ဒီ2015-16ပညာသင်နေ့အတွက်ပေါ့နော်ကျောင်းသားကျောင်းသူအားလုံးပေါင်းသူဒီရှမ်းပြည်နယ်ရှမ်းနယ်ကအယောက်120ကိုလက်ခံမယ်ပြီးတော့ဒီရှမ်းပြည်နယ်မှာရှိတဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေတာ6ခုပေါ့အဲ့ဒီကကိုပိုင်အုပ်ချုပ်ခွင့်ရဒေတာ6ခုကအယောက်30ပေါ့နော်ဒေတာတစ်ခုမှာ5ဦးနဲ့အလုံးပေါင်းအယောက်150လက်ခံမယ်ပြောတယ်မှာဒီတက်ကတို့ဖွင့်ပွဲလောက်တာမှဒီပုံစံတော့အတင်းမလို့လားမသိဘူးပေါ့နော်တော်တော်တော့တန်တန်ပြန်ပြန်ရှိနေရပေါ့ဒီကဒေတာတန်နေအတန်ပြောရလဲသူတို့အရင်မကွေးစီးတက်ကတို့တွေဘာကြီးတွားရရင်လည်းဒါထက်ဆိုင်ကုဒေတာဆိုတော့အများကြီးလဲအဆင်ပြေပေါ့ဒီခီးစိတ်တွေဟိုအဆောင်စိတ်တွေရောဒီကတော့အဲ့လိုအတန်တွေတော့ချားရကြမှာနောက်ပိုင်းတော့မပြောတတ်ဘူးပေါ့နော
်နိုင်ငံတကာမှာတော့မြန်မာနိုင်ငံကစိတ်သက်ကတို့ကျောင်းသားတွေကိုနိုင်ငံတကာကကျောင်းတွေကလက်ခံတဲ့အခါမှာစိတ်သက်ကတို့တစ်တဲ့နှစ်ကလွဲရင်တခြားနယ်မြို့တွေကနေအောင်လာတဲ့စိတ်သက်ကတို့ကျောင်းသားတွေကိုလက်မခံတာတွေလည်းရှိနေတာပါနိုင်ငံတကာအတွေ့အကြုံနဲ့ပတ်သက်လို့တောင်အာဖရိကနိုင်ငံမှာနှစ်ရှည်ဆရာဝန်ဖြစ်တာဝန်ယူခဲ့တဲ့ဒေါက်တာသိန်းဝင်းကတော့မြန်မာနိုင်ငံမှာအရေးသေးပြည့်မီတဲ့စိတ်သက်ကတို့တွေပေါ်ထွက်အောင်လှုပ်ဆောင်တင်တယ်လို့ဆိုပါတယ
်ဟိုစိတ်သက်ကတို့တွေဆိုတာပညာသားတွေငွေထုတ်တဲ့စက်ရုံပါပဲအဲ့ဒီအခါကျတော့ဒီလိုဟာမျိုးကိုဟလာချိုးနေခဲ့တဲ့နေရာကနေပြီးတော့အခုလိုဖွင့်နေသူကတော့ကျွန်တော်ရည်ဘွားအဖြစ်တော့ကျွန်တော်တို့ကြိုးကြောရမယ်လို့ပဲထင်ပါတယ်သို့တော့ကျွန်တော်တို့အရင်အားလုံးသိတဲ့အတိုင်းစက်ကတူတွေအဲဒီကိုနေရာတကာမှာဖွင့်ပြီးတဲ့အခါမှာစက်ကတူကစက်ကတူရဲ့တံပိုးနဲ့မညီဘဲနဲ့ပေါ့နော်အရင်ချင်းနဲ့မညီဘဲနဲ့အဲဖြစ်လာတဲ့အခါကျတော့ဆက်လာတဲ့အဲပညာကြများသည်ဟိုပြည့်ပြည့်စုံစုံဖြစ်မလာဘူးဆိုတော့ဒီလိုဟိုနောက်ဆက်တွဲတွေပေါ့နော်အဲဒါမျိုးတွေဖြစ်လာတတ်တယ်ပေါ့အဲ့တော့ဒီညမှာတော့ဘယ်လိုဖြစ်မယ်ဆိုတော့ကျွန်တော်တို့လည်းမသိဘူးသို့တော့တကယ်ကိုလိုအပ်တဲ့အရေးအသွေးနဲ့နော်လိုအပ်တာတွေကိုတကယ်ငွေထုတ်နိုင်တဲ့တက်ကတူဆိုရင်တော့ကျွန်တော်တို့ယူသွားမှာပဲသို့တော့မေဂာမီဂာမတ်တက်တက်ကတူဖြစ်နေတယ်ဆိုရင်တော့ပြင်းရှင်းပြောရင်တန်းကြီးအတွက်အထူးသဖြင့်ကျမကြီးအဲလုပ်ငန်းကိုတာဝန်ယူမဲ့ဆရာဝန်များဆက်လာမဲ့တက်ကတူဟာအနည်းရကြီးတယ်လို့ကျွန်တော်ကတော့အဲ့လိုပဲပြောချင်ပါတယ
်ဒေါက်တာသိန်းဝင်းဟာမြန်မာနိုင်ငံမှာ10နှစ်ခန့်ဆရာဝန်ဖြစ်တာဝန်ယူခဲ့ပြီး1988ခုနှစ်နောက်ပိုင်းမှာမြန်မာနိုင်ငံမှာအလုပ်လုပ်ခွင့်မရတော့တာကြောင့်တောင်အာဖရိကနိုင်ငံမှာနှစ်ပေါင်း30ခန့်အခုထိဆရာဝန်ဖြစ်လှုပ်ဆောင်နေသူတူဦးပါသူဟာထိုင်းမြန်မာနယ်စပ်မှာလဲမြန်မာရွှေပြောက်လူသမားတွေဒုက္ခသည်တွေအတွက်ဖွင့်ထားတဲ့မဲတော်ဆေးကမ်းမှာလဲစေတနာဝန်ထမ်းဆရာဝန်ဖြစ်မကြာခဏဆိုသလိုလာရောက်အလုပ်လုပ်ကင်ပေးနေသူပါမြန်မာနိုင်ငံမှာဆေးသက်ကတူတွေအရေးအသွေးပြည့်မီဖို့ဆိုတာကလွယ်ကူတဲ့အခြေအနေမရှိသေးတဲ့အကြောင်းအခုလိုမျိုးနယ်မြေလိုက်ဖွင့်လှစ်ခြင်းဟာအရေးအသွေးကျဆင်းမှုတွေတောင်ရှိနိုင်တယ်ဆိုပြီးဆေးကျောင်းသားဖြစ်ခဲ့မှုတဲ့တက်ချွတ်လှူရှားသူဦးကမဏိကဆိုပါတယ
်အဲ့ဒီလုံလို့ရှိရင်ပို့ပြတာအဆင်သာကျသွားတာပဲအခုကြီးကဥပဒေတောင်မှသူတို့ကခုနကတကယ်ပညာရှင်တွေကျောင်းသားတွေလူရှင်တဲ့ဟာကိုဘယ်လိုလဲတိမိတ်ရှင်ကဟာပဲလုံတာအကုန်လုံးဘိုးချုပ်ကန်ကြီးလည်းပဲလုံနေတာ
ဒေါက်တာသိန်းဝင်းပြောပြတာကတော့အရင်တုန်းကတော့မြန်မာနိုင်ငံကဆရာဝန်တွေကိုနိုင်ငံတကာကလက်ခံခဲ့ပေမဲ့နောက်ပိုင်းမှာပညာရေးအဆင့်တန်းနဲ့အင်္ဂလိပ်စာအရေးသွေးတွေကြောင့်လက်ခံတာတွေအတော်နှဲပါသွားတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းတချို့အရေးသွေးရှိသူတွေကိုတော့လက်ခံပေမဲ့ဒါဟာလည်းအရေးအတွက်ရအတော်ကိုနှဲပါတယ်လို့ဆိုပါတယ်။ဒီအတွက်အရေးသွေးပြည့်မီတဲ့ပညာရှင်တွေကိုမွေးထုတ်တဲ့တက္ကသိုလ်တွေသာမြန်မာနိုင်ငံမှာဖွင့်လှစ်တဲ့ဆိုပြီးပြောဆိုခဲ့ပါတယ်ရှင်။
ဗီယူမြန်မာပိုင်းအတန်လှည့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာရနေ့ခင်ဗျာတော်ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်အစနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေရဖြစ်ပါတယ်။အခုည9နာရီအထိအစီအစဉ်ကိုတော့ line to meter 16 25တို့ကနေတိုးချက်ဖမ်းယူနားဆင်နိုင်ကြပါရှင်။အခုဆက်လက်ပြီးတော့ရွေးကောက်ပွဲကာလနိုင်ဝတ်တိုးချက်ထုတ်လွှင့်တဲ့အစီအစဉ်မှာတော့ဒီကနေ့တော့ရွေးကောက်ပွဲဆိုင်ရာအထူးသကဝိုင်းအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။ရွေးကောက်ပွဲဆိုင်ရာအထူးသကဝိုင်းအစီအစဉ်မှာတော့နိုင်ငံရေးအကဲခတ်ပုဂ္ဂိုလ်တွေဖြစ်တဲ့ဒေါက်တာခင်မောင်ညိုဒေါက်တာရံမျိုးသိန်းဦးစီသူအောင်မြင့်တို့နဲ့အတူမဲဆန္ဒရှင်စီရင်တဲ့ရွေးကောက်ပွဲကော်မရှင်အပေါ်တုံးသက်ဆွေးနွေးတင်ပြထားပါရရှင်
မင်္ဂလာပါရှင် VOA ရွေးကောက်ပွဲစကားဝိုင်းကနေကြိုဆိုပါရစေဒီကနေ့ကျမတို့ရဲ့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးမယ့်လူကတော့နိုင်ငံရေးကဲခတ်ပုဂ္ဂိုလ်တွေဖြစ်တဲ့ဒေါက်တာခင်မောင်ညိုဦးစီသူအောင်မြင့်နဲ့ဒေါက်တာရံမျိုးသိန်းတို့ဖြစ်ပါတယ်ဒီနေ့ကျမဆွေးနွေးဖို့စီစဉ်ထားတာပေါ့နော်စဉ်းစားထားတာကတော့ဒီရွေးကောက်ပွဲအတွက်ကိုဒီပါတီအသီးသီးကနိုင်ငံရေးပါတီအသီးသီးကနေပြီးတော့မှတ်ပုံတင်ပြီးကြပြီနောက်ကိုယ်စလဲလောင်းအမိစင်းတွေလည်းနောက်ဆုံးအပြည့်သက်ပေါ့ထွက်ပြီးပြီပေါ့နော်နောက်ပြီးတော့အပယ်ချခံရတဲ့လူတွေလည်းပြန်ပြီး reinstate လုပ်တာတွေလည်းရှိတာပေါ့နော်အဲ့တော့ရွေးကောက်ပွဲအားလုံးပေါင်းဝင်ဝင်မဲ့ပါတီကတော့အလုံး62ပါတီလောက်ရှိပါတယ်နိုင်ငံရေးပါတီပေါ့ရွေးကောက်ပွဲကိုယ်စားလှယ်နှောင်းကတော့6000လောက်ရှိတယ်လို့ထင်ရပါတယ်เนาะအဲ့တော့ဒီရွေးကောက်ပွဲတစ်ခုကိုဝင်တော့မယ်ဆိုရင်နိုင်ငံရေးပါတီတွေရဲ့အရေးကြီးဆုံးကတော့ပေါ့ဒီရွေးကောက်ပွဲဆိုင်ရာဒီပါတီရဲ့ကြေညာစာတမ်း manifesto ပေါ့เนาะအဲ့တော့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ဒီကြေညာစာတမ်းနေကြေညာရဲ့ညံမှာကျွန်မတော့အရင်ဆုံးဟိုသတိထားမိတာကတော့ဒီအာဏာရပါတီဖြစ်တဲ့ဒီပြည်ခိုင်ကျိုးပါတီရဲ့ manifesto ပေါ့เนาะအဲ့ဒါများဘယ်လိုသဘောရပါလဲရှင်
ကျွန်တော်တို့ကတော့နှစ်ခုကိုအဓိကရှင်းကြည့်တာပေါ့အာဏာရပြည်ခံပြိုးပါတီရှိတယ်။နောက် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရှိတယ်။အာဏာရပြည်ခံပြိုးပါတီကြတော့သူကစာထဲမှာလည်းကျွန်တော်တို့လေ့လာလို့ရသလိုလက်တွေ့သူက9နှစ်အာဏာရထားပြီးသား။လွှတ်တော်ထဲမှာလည်းသူတို့လောက်တာကြင်နေတယ်ကျွန်တော်တို့ကတွေ့ပြီးသား။တွေ့ပြီးသားဆိုတဲ့ခါကျတော့အဲ့ဒါတွေကဟိုအထွေထူးပြည်သူလူထုကိုဟိုရှင်းပြเสียရမလို့။ဆိုတော့ကျွန်တော်တို့က NLD နဲ့ချိန်ထိုးကြည့်တာတွေရှိတာပေါ့။ဆိုတော့ဥမာအရေးကြီးတဲ့ကိစ္စဆိုရင်အခုဆိုညဉ့်ညံရေးကိစ္စ။ညဉ့်ညံရေးကိစ္စဆိုရင်သူတို့နှစ်ခုတူတာတစ်ခုကပါလဲဆိုတော့အဆင့်3ဆင့်နဲ့ညဉ့်ညံရေးကိုသွားမှာပေါ့။ပထမတစ်ဆင့်ကအပြစ်ခတ်ရစေးလက်မှတ်ထိုးမယ်အဲပြီးတာနဲ့ဒါနိုင်ငံရေးဆွေးနွေးကြမယ်နိုင်ငံရေးဆွေးနွေးလို့ရတဲ့အဖြေတွေပေါ်မှာဒီဖွဲ့စည်းပုံကိုပြင်မှာပေါ့နော်အဲ့ဒီဥစ္စာအဆင့်3ဆင့်စလုံးကတူတယ်ဒါပေမဲ့အဓိကကွဲပြားခြားနားချက်ကဘာသာတွေ့လဲဆိုတော့ဒီပြည်ခံပြိုးဘက်ကဒီညဉ့်ညံ့ရင်းပတ်သက်တဲ့အဆင့်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာကို तू ကနောက်ဆုံးမှ तू ကထားတယ်အဲ့သမရဥသိန်းစိန်လည်းအဲ့ဒါကိုမကြာခဏ तू ရှင်းပြတယ်အဲ့ဒါဘာလဲဆိုတော့ဒီနိုင်ငံရေးဆွေးနွေးပွဲကြီးပြီးသွားတော့မှအဲ့ဒါဘယ်ချိန်ဘယ်လောက်ကြာမလဲဆိုတာကျွန်တော်တို့မမှန်းနိုင်ဘူးတနှစ်လဲနှစ်နှစ်လဲဖြစ်နိုင်တယ်လင်းငါးနှစ်လဲဖြစ်နိုင်တာပေါ့နော်ပြီးသွားတော့မှအဲ့ဒီကရလတ်ကို Facebook မှာပြင်ဖို့လောက်ကြမယ်ဆိုပြီးတော့မှတစ်ဖက်ကသမရဥသိန်းစိန်လဲပြောသွားတယ်ဥတင်နိုင်သိန်းကလည်းသူ့ရဲ့ editor ကျင်ညာတဲ့စီမှာဒါတွေအကုန်လုံးထည့်ပြောသွားတယ် NLD ကတော့အဲ့ဒါမဟုတ်ဘူးဒေါက်ဆန်းစုကြည်ပြီးခဲ့တဲ့ရက်ကပြောတဲ့စီမှာကတော့နိုင်ငံရေးဆွေးနွေးပွဲတွေစတာနဲ့တပြိုင်နက်တည်းမှာကိုပဲ Facebook အခြေခံဥပဒေပြင်ဆင်ရေးကိုလည်းတခါတည်းတန်းပြီးတော့လုတ်သွားဖို့လိုတယ်လို့သူပြောတယ်ဘာဖြစ်လို့လဲဆိုတော့ဒီ Facebook ပြင်ရေးဆိုတာကလည်းညဉ့်ညံ့ရေးရဖို့အတွက်ကိုတခါပြန်ပြီးတော့မှအထောက်အကူပြန်ဖြစ်စေခြင်းတဲ့သဘောတွေတွေ့တယ်ပြီးတော့မှနောက်ကွဲပြားခြားနားတာဘာတွေထပ်တွေ့ရသေးတယ်လဲဆိုတဲ့ခါကျတော့ဒေါန်ဆန်းစုကြည်တို့ဒီ NLD ပေါ့နော်သူကပင်လုံကိုအခြေခံသောပြည်ထောင်စုဖွဲ့စည်းဖို့ဆိုပြီးတော့မှ Federal ပြည်ထောင်စုဖွဲ့စည်းဖို့ဆိုပြီးတော့မှဟိုအရင်တော့ကလည်းပြောတယ်အခုလည်းသူတို့ကဆက်ပြီးတော့လုပ်နေတယ်အဲ့တော့ပင်လုံကိုအခြေခံသောဆိုတဲ့စီမှာဟိုဘာတွေပါလာတယ်လဲဆိုတော့ဟိုတိုင်းသားတွေဆွေးနွေးကြမှာပေါ့နော်ယတိပြတ်ကြီးတော့မဟုတ်သေးဘူးပေါ့ဥမာဗမာတွေကိုအတွက်ကိုပြည်နယ်တစ်ခုအနေနဲ့သတ်မှတ်ပြီးတော့မှရှစ်ပြည်နယ်တွေဖြစ်လာမလားပါညာအားလုံးကိုညှိနှိုင်းဆွေးနွေးပြီးတော့မှဒါတော့လုတ်သွားမယ်ဆိုတဲ့သဘောဒါမဲ့ဒီဟိုခုနကတော့ပြည်ခံမျိုးပတ်မှာအဲ့လိုမဟုတ်အခုကျွန်တော်တို့မြင်ထားတဲ့တိုင်းခုနှစ်ခုဟိုပြည်နယ်ခုနှစ်ခုပေါ့ဒါရိုးရိုးလေးပြောမယ်ဆိုရင်တိုင်းသားတွေကတယောက်ကိုပြည်နယ်တစ်ခုစီယူဗမာတွေကတော့တိုင်းခုနှစ်တိုင်းယူဆိုတဲ့ဒါပုံစံမျိုးနဲ့အခုသွားနေတာအဲ့ဒါမျိုးတွေကွာခြားချက်တွေအများကြီးတွေ့တယ်အခြားသောနေရာတွေမှာလည်းဒီလိုပဲတေချာနက်နက်နည်းနည်းလှုပ်လိုက်တယ်ဆိုရင်တော့ကွာခြားတာတွေတော်တော်လေးကိုတွေ့ရတယ်ဥပမာလေသမားအရေးဆိုပါတော့ဘာလို့ဆိုရှစ်တစ်ခစ်လုံးမှဆိုရင်ကျွန်တော်တို့သိထားပြီးသားပဲဒါအရင်စစ်ဆိုးရအုပ်ချုပ်သွားစဉ်တော့ဆိုလေသိန်းရာသိန်းနဲ့အကုန်လုံးလုတ်ခဲ့တယ်အခုပြည်ခံမျိုးပါတီကတော့လွှတ်တော်ထဲမှာဒါတွေပြန်ပေးမယ်ပါညာပြောတယ်ဆိုပေမဲ့လက်တွေ့မှာလက်တွေ့ကြကြအများကြီးဖြစ်မလာသေးဘူး NLD ကတော့ဒါသူသူ့ရဲ့ကြီးညာချက်မှာပါတာကတော့သူဒါတွေကိုအများကြီးလုတ်ပေးသွားမယ်ပြီးရင်လေသမားတွေရဲ့လွတ်လပ်ခွင့်ပေါ့လွတ်လပ်စွာစိုက်ပျိုးလွတ်လပ်စွာရောင်းဝယ်ခွင့်တွေပါတွေပေးမယ်ဆိုပြီးတော့မှအဲ့ဒါတွေသူရေရေတင်းတင်းကြီးညာတာတွေလည်းတွေ့ရတယ်အဲ့ဒါတွေကတော့ဟိုဘာလဲသူ့ရဲ့ manifesto တွေ ပေါ့အဲ့ဒါပြီးရပါတော့ဟုတ်ကဲ
့ဟုတ်ကဲ့ခုဒီနိုင်ငံရေးပါတီ60တခုမှာပေါ့နော်အများဆုံးဝင်ရောက်ရှင်ပြိုင်မှာကတော့ဒီအတိုက်ခံဒီမြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီပေါ့ဒုတိယလိုက်တာကတော့အာနာယဟိုကြံပြီးခိုင်ပြိုးပါတီပေါ့အဲ့တော့ဒီပါတီနှစ်ခုပေါ့ဟိုဖြစ်တင်တာကတော့ဒီအာနာယပါတီအနေနဲ့ကပို့ပြီးတော့များရမယ်လို့ဆိုရေဘူးရတွက်လို့ရတာပေါ့နော်အဲ့တော့ဒီမဲဝင်ရောက်ရွေးချယ်မဲ့ဒီကိုယ်စားလှယ်လောင်းနေဟိုအရေးအတွက်နဲ့ပတ်သက်ပြီးတော့ပေါ့နော်ဒေါက်တာရမသိဘလို့သုံးသပ်လို့ရပါလဲရှင်
အဲကျွန်တော်မြင်ကတော့ဟိုကိုစီတော်မင်းပြောတာနဲ့နည်းနည်းဆက်ဆက်ရင်ပေါ့လေအဲကျွန်တော်တို့နိုင်ငံမှာ1962ခုနှစ်အာဏာသိမ်းပြီးနောက်ပိုင်းမှာအစိုးရတွေကပုံစံတစ်မျိုးပြီးတစ်မျိုးသာပြောင်းသွားတယ်ဒီပုံစံကွက်ထဲကအစိုးရတွေပဲဖြစ်နေတယ်လက်ရှိအခြေအနေထိအဲ့ဒီအခါကျတော့လက်ရှိအခြေအနေမှာကျွန်တော်အမြင်အားဖြင့်ပြည်သူလူထုဟာအပြောင်းလဲတစ်ခုလိုချင်နေတယ်အဲ့တော့အစိုးရအပြောင်းလဲတစ်ခုလိုအပ်နေတဲ့ကာလဖြစ်နေတယ်လူလဲလိုချင်နေတဲ့ကာလဖြစ်တယ်အဲ့ဒီအခါကျတော့အဲ့ဒီအချက်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဇောင်းပေးပြီးတော့နော်ကိုယ်စားလှယ်အင်တိုက်အားတိုက်ဝင်ပြိုင်တဲ့အတွက်ကြောင့်မလို့ဟိုကိုယ်စားလှယ်လောင်းအရေးအတွက်မှာတော်တော်ကြီးကိုများသွားတာလေဖြစ်ကောင်းဖြစ်နိုင်တယ်လို့ကျွန်တော်ကယူဆတယ်။သို့တော်လည်းပဲကျွန်တော်ရဲ့အမြင်အားဖြင့်ပြောမယ်ဆိုရင်တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တိုင်းသားပါတီတွေနဲ့ဆက်ဆံရေးအပိုင်းမှာရွေးကောက်ပွဲမတိုင်ခင်ကာလမှာအတော်လေးကိုအလေးထားပြီးတော့လှုပ်တင်တယ်လို့ကျွန်တော်ကမြင်တယ်။ဥပမာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုင်းရင်းသားပါတီတွေအတွက်သူတို့ရဲ့ရှိနေတဲ့အနေအထားကိုချိန်ချောက်မှုသဘောမျိုးဖြစ်လာမယ်ဆိုရင်ခုနမန်နီဖက်စတိုထဲမှာပါတဲ့ရွေးကောက်ပွဲကြေညာစာတမ်းထဲမှာပါတဲ့ပင်လုံစိတ်ဓာတ်ပေါ်မှာအခြေခံတဲ့ပင်လုံဂတိကဝတ်ပေါ်မှာအခြေခံတဲ့ဟလာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတာတကယ်တမ်းလက်တွေ့ဖော်ဆောင်တဲ့နေရာမှာကျွန်တော်အမြင်အားဖြင့်အခက်အခဲတွေရှိလာနိုင်တယ်အချိန်တွေကြာလာနိုင်တယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်မိတယ
်အဲ့တော့ဟိုဆရာရမျိုးသိန်းပြောတာနဲ့ဆက်ဆက်ပြီးပြောရလို့ရှိရင်ဒီတိုင်းရင်းသားဒီနေမြေတွေမှာပေါ့နော်ဒီ NLD ဝင်ရောက်ရှင်ပြိုင်တာနဲ့ပတ်သက်လို့ဆရာဘယ်လိုသဘောရပါလဲရှင
်ဒီတိုင်းရင်းသားထဲမှာလဲနော်ဒီမြန်မာထဲမှာလဲတိုင်းရင်းသားပေါ့လေဒီဟာနှစ်ခုကတကယ်တော့ကျွန်တော်တို့ကကွဲပြားနေတယ်လို့ဖြစ်တော့ပေါ့ဟိုမှာဖြစ်ကျွန်တော်တို့ခုနပြည်နယ်တွေပြောရင်လဲတလို့ပဲဟိုမှာချင်းပြည်နယ်မှာဆိုရင်လဲမြန်မာတွေအများကြီးပဲပြောရှမ်းတွေအများကြီးပဲအဲ့လိုပဲကချင်းပြည်နယ်မှာလဲရှမ်းတွေအများကြီးအဲ့တော့ကျွန်တော်တို့ပြည်နယ်တွေခွဲပြီးတော့လုပ်မယ်အစားကိုကျွန်တော်အဲ့စပြီးတော့လုပ်ကြတဲ့ကကျွန်တော်တို့ပုံစံလေးကနည်းနည်းလေးပြက်နေတာတွေရှိပါလေ။သို့တော်လည်းအခုအခြေအနေမှာတော့ကျွန်တော်တို့ကဒါတွေကိုတော့သွားပြီးတော့အရေးပါတယ်လို့မယူဆနိုင်ဘူးလေ။အဲ့တော့အရေးပါတဲ့ကိစ္စကဘာလဲဆိုရင်ခုနခင်ဆိုးဝင်းပြောတဲ့လိုပေါ့ကျွန်တော်တို့တွေကဒီတိုင်းရင်းသားတွေနဲ့ညီညွတ်ရမယ်စီးလုံးရမယ်လုပ်ကံရမယ်ဆိုတဲ့ဟာကတကယ်တော့စီလုံးရင်တော့ကောင်းပါလေ။ဒါပေမဲ့မွန်ကိစ္စဆိုရင်မွန်ပဲတည်တယ်။အဲ့တော့မွန်တိုင်းရင်းသားတွေကသူတို့ရဲ့ပါတီမှာသူတို့ကသူတို့လှုပ်ကြမှာပဲ။အဲ့တော့ NLD ကသွားမယ်ဒါမှမဟုတ်ရင်ဟိုပြည်ခိုင်ဖြူကသွားမယ်ဆိုရင်လည်းသူတို့မတူညီတဲ့အကြောင်းလေးတွေရှိမှာ။ဒီမိုကရေစီကဒီတိုင်းပဲလေ။အဲ့တော့ကျွန်တော်တို့ကဒါစီလုံးညီညွတ်တဲ့ဟာကကျန်းတဲ့နေရာမှာဒီ peace တို့ဘာလို့ကလည်းကောင်းပါလေ။သို့တော်လည်းသူတို့လှုပ်ပိုင်ခွင့်တွေသူတို့ပေးရမယ်။သူတို့လှုပ်ချင်တာဟာလေးလှုပ်ရမယ်။ကျွန်တော်တို့ဒီအမျိုးမျိုးအဖုံဖုံဖြစ်လာမှလာလေဒီမိုကရေစီနဲ့ပြည်သားတယ်လို့ကျွန်တော်ယူဆတယ်ဟုတ
်ပါတယ်ဟုတ်ပါဟိုဟာဆရာစီသူအောင်မြင့်ကတစ်ဆက်တည်းမေးနေတာအခုဒီရွေးကောက်ပွဲစီယုံရေးကာလစတင်နေပြီပေါ့နော်ဆိုအင်တိုက်အားတိုက်စီယုံနေကြပြီပေါ့အဲ့တော့ပါတီကြီးနှစ်ရက်ရဲ့စီယုံပုံစီယုံနီသူတို့ရဲ့မဟာပြည်ပါလေးနဲ့ပတ်သက်ပြီးတော့ဆွေးနွေးကြည့်အောင်လို့ဟုတ်ကဲ့ဟိုဒေါအောင်ဆန်းစုကြည်ကတော့အခုသူကော်မှုတက်ရောက်ခဲ့ပြီပြီသူကိုယ်တိုင်ရှင်ပြိုင်မဲ့ရောက်ခဲ့ပြီပေါ့အခုနောက်ပိုင်းသူကချင်းပြည်သွားမယ်နဲ့ရခိုင်ပြည်သွားမယ်ပေါ့နော်အဲ့တော့ဒီမြန်မာဒီမိုကရေစီအဖွဲ့ချုပ်ရဲ့မဲဆွယ်စည်းရုံးရေးမဟာဗျူဟာနဲ့ပတ်သက်ပြီးတော့ဘယ်လိုသုံးသပ်လို့ရပါလဲရှင
်အဓိကကတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒီဒေါန်ဆန်းစုကြည်ရဲ့ဩဇာပေါ့သူ့ကိုပြည်သူတွေကချစ်ခင်လေးစားမှုအဲ့ဒါကိုအဓိကမန်တိုင်ပြုတ်ပြီးတော့မှဒေါန်ဆန်းစုကြည်ကဒီရုပ်ောက်ပွဲမတိုင်ခင်ပေါ့နော်အဲ့ဒီနေ့မတိုင်ခင်မှာနေရာအနှံ့နေသွားပြီးတော့သူလှုပ်လိုက်မယ်ဆိုတော့ဒါပေါ်လွင်နေတယ်တစ်ဖက်ကပြည်ခိုင်ဖြိုးပါတီကိုကြားတဲ့ခါကျတော့ကျွန်တော်တို့အဲ့လိုမျိုးသိမတွေ့ရဘူးသူ့ပါတီတွင်ပြဿနာတွေကြောက်လဲဖြစ်ကောင်းဖြစ်နိုင်ပါတယ်အဲ့တော့အခုဆိုရင်မွေးဆွေစီယုံတဲ့ပုံစံတွေကျွန်တော်တို့ကြည့်လိုက်တဲ့ခါကျတော့နိုင်ငံတကာမှာလိုမျိုးဟိုဗါလဲတိတ်ပြီးတော့ပါတီတွေကိုကျွန်တော်ပြောတာပေါ့နော်ဟိုကြံတဲ့ဘေးပယောဂါတွေမပြောပါဘူးတိတ်ပြီးတော့တွတ်တွတ်လက်လက်ဟိုတွေးနိုင်မှုအကြောင်းသိမရှိဘူး။ဘာကြောင့်လဲဆိုတော့ပါတီတွေတော်တော်များများနဲ့ကျွန်တော်ဒီကာလမှာအင်တာဗျူးတွေလုပ်တယ်။တိုင်းသားပါတီကြီးတွေရောဗါတွေရောအားလုံးကဗါတွေစိုးရိမ်နေကြတယ်လဲဆိုတော့ရွေးကောက်ပွဲကော်မရှင်ဥပဒေမှာဒီပြောတဲ့ဆိုတဲ့စီယုံတဲ့စီမှာမာယွင်းတဲ့ဟာတွေပြောဆိုမိခဲ့လို့ရှိရင်နောက်ပြီးတော့မှငွေကြေးသုံးဆွဲမှုတွေမှာဒါစနစ်တကျစီးရင်တွေပါတယ်မရှိခဲ့လို့ရှိရင်ရုပ်ောက်ပွဲနိုင်သွားပြီးတော့မှနောက်ပိုင်းမှာပြန်ပြီးတော့တိုင်ကြားရတာတွေပါရှိလာရင်အဲ့ဒါကကော်မရှင်လက်ထက်ကိုတစ်ခါပြန်ရောက်သွားမယ်ရောက်သွားပြီးရင်ကော်မရှင်ကသူခုံရုံးဖွဲ့တာတွေလှုပ်ထုံးလုပ်နေတဲ့အတိုင်းပေါ့သူလှုပ်ပြီးတော့မှအရှုံးပေးလိုက်ရင်အဲ့တော့အမတ်လောင်းတယောက်က သူက80ရဲ့ခိုင်နှုံးနေပဲနိုင်နိုင်90ပဲနိုင်နိုင်အပြတ်သက်ပဲနိုင်နိုင်အဲ့ဒီနီးနဲ့သူကဘာလဲဒီမှာမှားယွင်းမှုတယ်ပေါ့နော်ဥပဒေချိုးဖောက်မိတယ်ဆိုပြီးတော့မှဒါလုံးလိုက်တယ်ဆိုရင်သူကအမတ်လောင်းဖြစ်ရနေရှော့ကျသွားမယ်ဒုတိယရတဲ့လူကအလိုလျောက်သူကအမတ်ဖြစ်သွားမယ်အဲ့ဒါကိုစိုးရိမ်တဲ့ခါကျတော့ပါတီတိုင်းဒါပေါ့ပါတီတိုင်းပါတီတိုင်းကသူတို့မှားနေတာကျွန်တော်ကိုယ်တိုင်နားထဲမှာကြားတယ်ကျွန်တော်ရှိမှပဲမှားနေကြတယ်သူများတွေပြောပါစီပြန်မပြောပါနဲ့နော်ကိုယ်တိုက်ခိုက်လိုက်ရင်လည်းမပြောပါနဲ့မှတ်ထားပါပြီးရုပ်ကပွဲပြီးရင်တိုင်ပါအဲ့ဒါအကုန်လုံးကပြောနေတော့ပါတီကြီးတွေမှာအဲ့လိုမျိုးစိတ်လှုပ်ရှားစရာတွေမတွေ့ဘူးဒါပေမဲ့ထူးထူးခြားခြားပဲတစ်ခုတွေ့တာကတော့ဟိုဘာလဲဆိုတော့ဒေါန်ဆန်းစုကြည်ဘက်ကပြောတာတစ်ခုပေါ့အဲ့ဒါဘာလဲဆိုတော့တတိပုဂ္ဂလတွေကိုမဲထည့်လိုက်ရင်ဒါက तू ကအစိုးရလည်းမဖွဲ့နိုင်ဘူးသမ္မတလည်းမရွေးကောက်နိုင်ဘူးဒါကြောင့်မို့လို့ဒါပါတီတွေဘယ်မဲထည့်ပါဆိုပြီးပြောတာဒါတော်တော်လေးလှုပ်ခတ်သွားတယ်ဒါသူ့ဘက်အချမ်းကပြီးတော့မှသိတ်မကြသေးခင်တော့ဆိုနေပြီးတော့မှဒါကျွန်တော်တို့ဟိုဝန်ကြီးဦးမြင့်လှိုင်ပေါ့နော် तू ကနေဘာပြောလဲဆိုတော့ဒါတိုင်းပြည်ကိုချစ်ပါတယ်ဘာညာဆိုပြီးတော့မှနိုင်ငံသားသူကိုယူထားရင်ဒါဘင်္ဂလီကိုယူထားရင်เนาะအဲ့ဒါမျက်နှာဖြူကိုယူထားရင်အဲ့လိုလူတွေကိုတော့မယုံပါနဲ့မဲမပေးပါနဲ့ဆိုတော့မှဒါဒေါန်ဆန်းစုကြည်ကိုတွေ့ဝိုက်ပြီးတော့မှဟိုတိုက်ခိုက်တယ်ဆိုတဲ့စကားမျိုးတွေပြောတာတွေစကြားလာတယ်ဒါတော့ပဲရှိတယ်အဲ့တော့သူတို့တွေရဲ့စီယုံကြီးပုံစံဒီပုံစံတိုင်းသွားနေကြတာပေါ့နော်အဲ့တော့ဒီမှာအခုလောဆယ်ပြဿနာပေါ်နေတာကတော့ပြင်ပကပေါ့ဒါပါတီကလည်းမဟုတ်တဲ့အစုအဖွဲ့တွေလူပုဂ္ဂိုလ်တွေခုနကလိုပေါ့နော်ဘာသာရေးဆိုင်ရာအဖွဲ့အစည်းတွေရဲ့ပြောဆိုမှုတွေကသာပြဿနာတွေဖြစ်နိုင်တယ်လို့ကျွန်တော်ကမြင်တယ
်ဟုတ်ကဲ့ပါအခုဆိုလို့ရှိရင်ကျွန်တော်တို့ဒီ Facebook ပေါ့နော်ဒီလူမှုကွန်ရက်တွေမှာတွေ့နေရတာဒီဟို Pro နဲ့ ND ပေါ့နော်ဒီစန့်ကျင်ဘက်အဖွဲ့အစည်းနဲ့ထောက်ခံတဲ့အဖွဲ့အစည်းတွေပေါ့အကြီးအကျယ်အပြန်အလှန်တွေရေးကြဆိုကြဆဲကြဆိုကြတွေလည်းဖြစ်နေကြတာပေါ့နော်အဲ့တော့ဒီလာမယ့်ရွေးကောက်ပွဲမှာဒီမဲဆွယ်စည်းရုံးတာနဲ့ပတ်သက်ပြီးတော့ဒီပြည်သူလူထုရဲ့ဟိုထောက်ခံမှုပေါ့နော်အဲ့ထောက်ခံမှုကအခြေအနေပေါ့ဒီအာဏာရပါတီပေါ့ထောက်ခံမှုနဲ့ဒီအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပေါ့ပြည်သူလူထုရဲ့ထောက်ခံမှုကိုဘယ်လိုများသုံးသပ်လို့ရပါလဲရှင
်ကျွန်တော်အမြင်ကတော့လေအမပြောတဲ့ဒီလူမှုကွန်ရက်စာမျက်နှာပေါ့လူမှုကွန်ရက်စာမျက်နှာပေါ်မှာကြည့်လိုက်ရင်ကျွန်တော်တို့ကနှစ်ပိုင်းရှိတာပေါ့ဟို profile map နဲ့ဟိုတုံးဆွဲသူတွေနဲ့ profile အတူတွေနဲ့တုံးဆွဲသူတွေပေါ့အဲ့တော့ profile အမှန်နဲ့တုံးဆွဲသူတွေမှာကြည့်လိုက်လို့ရှိရင်ကျွန်တော်အမြင်ကတော့ရွေးကောက်ပွဲအကြုံမှာသူတို့ကအကုန်လုံးရဲနေတာပဲနေရဲနေတာကိုတွေ့ရတယ်ရဲပလောင်းခန့်နေတယ်ပေါ့အဲ့တော့အဲ့ဒါကဘာကိုပြလဲဆိုတော့ Facebook မှာ profile အမှန်နဲ့တုံးနေတဲ့လူတွေဟာအပြောင်းလဲကိုလိုလားနေတယ်နောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုထောက်ခံနေတယ်ဆိုတာအယောင်ပေါ်လွင်တယ်ကျွန်တော်အမြင်အားဖြင့်တော့ Facebook ဟာလည်းပဲရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှာအရေးကြီးတယ်လို့ကျွန်တော်ကမြင်တယ်။ဘာဖြစ်လို့လဲဆိုတော့ဥပမာနိုင်ငံရေးပါတီခေါင်းဆောင်တစ်ယောက်ရဲ့ပြည်သူလူထုကိုပေးကျင်တဲ့သတင်းစကားကိုဥပမာ Facebook ပေါ်မှာ तू ကဗီဒီယိုနဲ့ပဲဖြစ်ဖြစ်တင်လိုက်မယ်ဆိုရင်ဒါလူအများကြီးဟာအချိန်တိုအတွင်းမှာကြည့်လိုက်နိုင်တယ်။အဲ့ဒီအခါကျတော့ Facebook ကလည်းပဲအရန်အရေးပါတဲ့မဲဆွယ်စည်းရုံးရေးဟို tools တစ်ခုလို့ကျွန်တော်ကမြင်တယ်။အဲ့တော့အဲ့ဒီအချိန်မျိုးမှာဒီဘက်ရဲပလောင်းခတ်နေတဲ့ဟလား profile man နဲ့တုံးတဲ့လူတွေကို Facebook ကအရေးယူဖို့လုပ်နေတာတို့ပိတ်ဖို့လုပ်နေတာတို့လုပ်နေပြီးတော့ဒီဘက်မှာ profile မမှန်ပဲနဲ့ဟလားဟိုအမြင်တွေသဘောထားတွေကွဲလွဲအောင်ကောလာဟလတွေထုတ်လွှင့်နေတဲ့အကောင့်တွေကိုကြတော့ဘာမှမလုပ်ပဲဒီတိုင်းလွှတ်ထားတာဟာကျွန်တော်အမြင်အဖြစ်တော့ဒါဟိုကြောင်းကျိုးစီလျော်မှုမရှိဘူးလို့ကျွန်တော်ကမြင်တယ်အဲ့ဒီတော့ကြောင့်အဲ့ပုံစံမျိုးနဲ့ကျွန်တော်တို့ကလူမှုကွန်ရက်စာမျက်နှာတစ်ခုတည်းကိုကြည့်ရင်တော့မှရွေးကောက်ပွဲအလွန်ဖြစ်လာမယ့်ရလဟာဒီဘက် profile man နဲ့တုံးနေတဲ့ရဲပလောင်းခတ်နေတဲ့တုံးဆွဲသူတွေရဲ့စာနာသဘောထားနဲ့ကိုက်ညီပါမလားလို့ကျွန်တော်ကစိုးရင
်ဟုတ်ကဲ့ပါဆရာအနေနဲ့အခုပေါ့နော်ဒီဟိုရုပ်မြင်သံကြားတွေရေဒီယိုကနေပြီးတော့လဲဒီနိုင်ငံရေးပါတီအသီးသီးကကိုယ်စားလှယ်လောင်းနေရမဲဆွယ်စည်းရုံးခွင့်တွေရနေပါပြီဆရာလည်းကြည့်လိုက်ပြီမယ်ထင်ပါတယ်ဘဒေါ်ဆန်းစုကြည်လည်းပြောပြီးသွားပါပြီနောက်တခြားပါတီတွေကလည်းပြောတော့များပြောပြီးသွားပြီပေါ့နော်အဲ့တော့အဲ့လိုမျိုးဒီလိုမျိုးဒီရုပ်မြင်သံကြားတို့ရေဒီယိုကနေပြီးတော့မဲဆွယ်စည်းရုံးတာထိရောက်မှုရှိပါရဲ့ဆရာ
အဲနှစ်ခုရှိတာပေါ့လေဒီဟိုကိုယ်စားလှယ်လောင်းနေအားလုံးတော့မဟုတ်ပါဘူးခေါင်းဆောင်တွေပေါ့ခေါင်းဆောင်တွေကသူတို့ပါတီခေါင်းဆောင်တွေကပြောကြတယ်ဆိုကြတယ်ပေါ့အဲ့တော့ဒီတယ်လီဗီရှင်းမှာပြောနေကြမဟုတ်ဘူးဆိုတော့လည်းနည်းနည်းလေးတော့သူတို့ဟိုပုံရိပ်အမှန်တော့မတွေ့ဘူးသို့တော့ခုနကလူမှုကွန်ရက်မှာသူတို့ဓာတ်တွေတော်တော်လေးတက်သွားကြတက်သွားတော့အမှန်တန်ကောင်းပါလေတခုရှိတာကိုစီစိုးအောင်ပြောရလို့ပဲမဲဆွယ်စည်းရုံးတဲ့ခါမှာဖြစ်လာမဲ့ကိစ္စကတာဝန်ယူရတဲ့ဟာတွေရှိတယ်အဲ့တော့ဒီ NLD ကဖြစ်ကျန်တဲ့ပါတီတချို့လည်းဒီလိုပဲသူတို့ကိုယ်စားလှယ်လောင်းတွေကိုအင်တာဗျူးမလုပ်ကြပါနဲ့ Facebook ပေါ်မတက်ကြပါနဲ့ဆိုပြီးတော့တားမြစ်ထားတာရှိတယ်အဲ့ဒီဟာတော်တော်လေးကိုဆိုးပါတယ်ဒါကြီးက အမှန်န်ဆိုးရတဲ့ကိစ္စပေါ့။ဘာကြောင့်လဲဆိုရင်ကျွန်တော်တို့က
ထုတ်ဖို့ပြောဆိုခွင့်ကိုတားဆီး
တာ။တားဆီးတာပေါ့။ဒါကအမှန်န်ဒီမိုကရေစီမှာလေ။ဟိုပါတီဥက္ကဋ္ဌကလည်းဒါမှမဟုတ် CEC ကနေပြီးတော့ဟို NLD ကအမှတ်လောင်းနေမပြောရအောင်မဆိုရအောင်ဆိုတဲ့ဟာသဘောမျိုးပြောထားတာဟာရှိတယ်။ကျွန်တော်တို့ကဒါလေးတွေကကျွန်တော်တို့ကပြန်တိုက်ရမှာတကယ်တော့ဒီလိုမဟုတ်ဘူး။ဟောကော်မရှင်အနေနဲ့ဒါတွေကသူတို့လွတ်လွတ်လပ်ပြောတဲ့ဟာတွေကသူတို့သဘောထားတွေပဲဖြစ်တယ်။ဒီလိုပြောတဲ့အတွက်သူများထိခိုက်တာမထိခိုက်တာတခါလေအနှဲငယ်တော့ရှိမှာပဲ။တယောက်တယောက်ခွင့်လွှတ်ကြပြီးတော့ဒါပြောကြရင်လည်းဟောဘာခေါ်မလဲဟိုပုံမှန်900နဲ့တရားစွဲလည်းတည်ရဖြစ်မှုနဲ့တရားစွဲရင်လည်းရတာပဲသူနဲ့သူဒါကိုစလဲလောင်းနဲ့ဘာမှဆိုင်စရာမရှိဘူးတူးတယောက်ပုတ်ကိုရေးရသူပြောတဲ့ဟာတွေကတော့အများကြီးရှိမှာပဲခုနဟောပြာဟိုတတိပုဂ္ဂလကမဲမထဲကြမှန်းနဲ့ပြောတတိပုဂ္ဂလကလူတွေကဟောတော်စုကိုတရားစွဲလို့ရတာပဲသူစွဲကျင်စွဲပေါ့ဒါကသူကဒါပေမဲ့သူကလည်းသူကသူဟိုစိတ်ထဲမှာရှိတဲ့ဟာတွေပြောကြတာပဲလေဟောပြောကြဆိုကြလှုပ်ကြကြင်ကြမှာကျွန်တော်အဖြေတစ်ခုရမှာနော်အဲ့တော့ငင်းချမ်းကြီးကျွန်တော်မရသေးဘူးဆိုတာလေအဲ့ဒါပဲပြောကြဆိုကြဟာဘာမပြောပါနဲ့ဟိုကမပြောပါနဲ့ဟာဟိုကောင်းလို့ကိုချင်းကလေးလို့မခေါ်ပါနဲ့ဒါဆိုရင်တိုင်းရင်သားစီလုံးညီညွတ်ကြီးပြက်ပြားလို့သူကသူခေါ်လာပဲခေါ်ခံတဲ့လူကကျေနပ်တာပဲဒါတွေကပျော်စရာလည်းကောင်းတယ်နော်ကျွန်တော်တို့ကတယောက်နဲ့တယောက်နဲ့ဥမာဒီဘင်္ဂါလီခေါ်လာလို့ရန်ဂျာခေါ်လာလို့ဒီအခေါ်ဝါတွေကတိတ်အရေးကြီးတာမဟုတ်ဘူးနော်ဟိုမြန်မာဗုဒ္ဓဘာသာကြီးလို့တော့ပို့ဆိုးတာပေါ့ဒီဟာတွေကပြညတ်တယ်ပဲဒါအရေးကြီးတာမဟုတ်ဟိုပြောကြဆိုကြလုတ်ကြကြင်ကြမှာကျွန်တော်တို့အဖြေရမှာအဲ့ဒီအဖြေရတဲ့အထိကိုရှာကျင်တယ်ဆိုရင်တော့ဒီကျွန်တော်တို့ရဲ့ဟိုကိုယ်စလဲတွေကသူတို့ပြောကြရမှာမပြောလို့မရကျွန်တော်တို့ကျွန်တော်ဘယ်ဘက်တောင်နေလဲကျွန်တော်ကိုယ်စလဲသူ့အကြောင်းလေးတွေဖတ်ရတော့ထောင်မနဲ့ကျင်ကြတယ်တော့ဘလောက်အောင်လဲဒါလောက်ပဲသိတယ်ဒါပေမဲ့အဲ့ဒီထောင်ကြတာနဲ့ဟောဝေဘွဲရတာနဲ့ကသူ့ရဲ့ဟောအကြောင်းညာကျွန်တော်ဘာမှမသိနေရဘူးလေကျွန်တော်ဘွဲမရပါမယ်လေးတန်းအောင်လဲဒီလူကတော်ရင်တော်မှာပဲဗျဟုတ်တယ်ဟုတ်လားထောင်မကြဘဲနဲ့အပြင်မကောင်းမလို့လို့ရတယ်လူလည်းရှိတာပဲဒါအမျိုးဆုံးပေါ့ကျွန်တော်ဒါကိုကြည့်တော့မဲထည့်ရမယ်ဆိုတာမျိုးကတော့မဟုတ်ဘူးဟောသူတို့ဖြစ်နိုင်ရင်သူတို့ဒီရဲ့အတန်တွေကိုကြည်ကြဲပြင်းပြထွက်လာစေချင်တာပေါ့နော်
အဲ့တော့ငင်းညာရေးဆိုလို့လေအခုငင်းညာရေးမရသေးတဲ့နေမြေတွေအများကြီးရှိတာပေါ့နော်အဲ့မှာပဲမကြသေးခင်ကဖြစ်သွားတာဒီဥစကုံတင်းရင်ကနေပြီးတော့ဒီ NDAK နဲ့နေမြေမှာပေါ့နော်တခြားပါတီတွေဟိုလာပြီးတော့မဲဆယ်မစည်းရုံးရဘူးဆိုပြီးတော့တားမြစ်တာကြားပါတယ်အဲ့ဒီဟာနဲ့ပတ်သက်လို့ဥစည်းတော်အမြင်ဘယ်လိုများသုံးသပ်မိပါလဲရှင
်အဲ့ဒီဥစ္စာကအခုဟိုမနေ့တုန်းကကိစ္စဟိုဗာလဲအခုဒီရက်ပိုင်းကိစ္စမတိုင်ခင်ရှေ့မှာကတည်းကဒီ lower party ဆိုတဲ့ဥစ္စာကသွားစည်းရုံးနေတယ်သွားစည်းရုံးတဲ့ခါကျတော့ဒီပန်ဝါပေါ့နော်အထုဒေသတစ်ထဲမှာပါတယ်နောက်အခုဆိုရင်တမတော်ရဲ့လက်အောက်မှာရှိနေတဲ့နေကြာစောက်တက်ထင်းချုပ်ထားတဲ့နေရာမှာပါတယ်တကယ်တော့ဒီလိုနေရာမျိုးတွေကရုပ်ောက်ပွဲတစ်ခုလုတ်ပြီးဆိုရင်လွတ်လပ်ပြီးတရားမျှတတဲ့ရုပ်ောက်ပွဲဖြစ်ဖို့ဆိုရင်လွတ်လပ်စွာဒါဟိုဥစ္စာပေါ့မဲဆွယ်စည်းရုံးခွင့်ရှိရမယ်ဒါပေမဲ့အဲ့ဒါကိုမရဘူးဆိုတော့ရှေ့ပိုင်းမှာဘာဖြစ်သွားလဲဆိုတာကိုကျွန်တော်နည်းနည်းလေးပဲကျွန်တော်ပြန်ကောက်ပြီးတော့ပြောရရင်2010ရုပ်ောက်ပွဲတော့ဆိုရင်ကချင်ပြည်နယ်မှာကချင်ပါတီ3ခုကနေပြီးတော့မှမှတ်ပုံတင်မှုအတွက်ဆိုပြီးတော့မှဟိုရှောက်ထားတယ်သုံးခုစလုံးကိုအဲ့ဒီအချိန်တော့ဆိုရှာရှာပပပဲအကုန်လုံးကိုပယ်ချပလိုက်တယ်အဲ့ဒီတော့ကော်မရှင်ကလုံးဝပါတီထောင်ခွင့်မပေးဘူ
းအဲ့တော့ကြာလို့ခွဲ
သူတို့အပါဝင်ပေါ့လေအကုန်လုံးအဲ့ဒီဥစ္စာတွေကိုပယ်ချပလိုက်တယ်ပယ်ချပြီးတော့မှအဲ့လိုမျိုးပယ်ချလိုက်တော့ကချင်ပြည်နယ်မှာဘာပဲကြံတော့လဲဆိုတော့ပြီးခိုင်ဖြိုးကြံတယ်ပြီးတော့မှပြီးခိုင်ဖြိုးနဲ့မဟာမိတ်ဖွဲ့ပြီးတော့မှဒါဟိုဖွဲ့စည်းထားတဲ့စာဒကလို့ခေါ်တဲ့စီလုံးညွေရတဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ပေါ့နော်အဲ့ဒါပါတယ်တကယ်တော့ဒီနှစ်ခုကတော့အတူတူပါပဲပြီးတော့မှတဆညာပါတယ်တိုင်းသားစီလုံးညွေပါတီပေါ့ဒါပဲပြန်ရတယ်တကယ်ကိုကချင်လူထုတွေရဲ့တီထောင်တဲ့ပါတီတွေကပြန်ခွင့်မရခဲ့ဘူးအခု2015မှာကျတော့ပြောင်းလဲသွားပြီဆိုတဲ့ခါကျတော့ပါတီတွေအများကြီးပေါ်လာတယ်အများကြီးပေါ်လာတယ်ကချင်ပြည်နယ်အခြေပြုတဲ့ပါတီတွေပေါ့အဲ့တော့ပေါ်လာတဲ့ခါကျတော့ဒီလိုမျိုးရွေးကောက်ပွဲလုပ်တဲ့အချိန်မှာတော့လွတ်လွတ်လပ်လပ်မဲဆွယ်စည်းရုံးမှုသင့်တာပေါ့အဲ့တော့ဒီနယ်မြေတွေကလည်းခုနကလိုအစိုးရကွန်ထရိုးလုပ်ထားတဲ့နယ်မြေတွေတိုက်ပွဲဖြစ်တာမဟုတ်ဘူးဒါငင်းငင်းချမ်းချမ်းရှိတဲ့နယ်မြေတွေပြီးတော့မှနေကြာစောက်တက်တယ်လည်းသူ့အတူနေရာယူထားတဲ့နေရာတွေအဲ့ဒီကိုမလာပါနဲ့မဲမဆွယ်ပါနဲ့မစည်းရုံးပါနဲ့ဆိုတာကျွန်တော်ထင်တယ်ဒါဥပဒေနဲ့လည်းမကိုက်ညီဘူးအဲ့တော့ခုနောက်ဆုံးရတဲ့တဲ့ရင်အရာဆိုရင်တော့ပြည်နယ်ရွေးကောက်ပွဲကော်မရှင်ကဒါဦးစခုံတင်ရင်တာဝန်ရှိတဲ့လူပေါ့နော်ခေါ်ပြီးတော့မှဒါကိုအကြောင်းကြားအသိပေးမယ်လို့ပြောတယ်မဲဆွယ်စည်းရုံးကောင်ကိုခင်ဗျားတို့ခွင့်ပြုရမယ်ဆိုတဲ့သဘောပေါ့အဲ့ဒီနီးနဲ့မဲဆွယ်စည်းရုံးခွင့်နေရအဲ့ဒီမှလည်းမကဘူးတခြားသောကျွန်တော်တို့ရဲ့ဒီတိုင်းသားဒေသတွေမှာဖြစ်စီနေစုံနေပြားမှာဖြစ်စီရသင့်တယ်လို့ထင်ပါတယ်
ဟုတ်ကဲ့ပါအခုပေါ့လေဒီရွေးကောက်ပွဲကော်မရှင်ကနေတော့လည်းတတ်မှတ်ထားပါတယ်လှုပ်ထုံးလုံးလေးတွေအများကြီးပေါ့အဲ့ဒီထဲမှာမှဒီမဲဆွယ်စည်းရုံးတဲ့နေရာမှာဒီဘာသာရေးကိုခုလုံးလုပ်ပြီးတော့မစည်းရုံးရဘူးဆိုပြီးတော့ပြောထားတာရှိပါတယ်အဲ့တော့အားလုံးကလည်းဒီဘာသာရေးရအင်မတန်မှကိုမီးတောက်တစ်ခုလိုမျိုးပေါ့နော်ပောက်ကွဲနိုင်တဲ့ဟာမျိုးအကုန်လုံးကလည်းကြောက်ပြီးတော့ကြည်နေကြပါတယ်ဥပမာဆိုနိုင်ငံခြားဒီတန်ယုံတွေကိုယုံကနေပြီးတော့ဒီရွေးကောက်ပွဲနဲ့ ပတ်သက်ပြီးတော့မဲဆွဲစည်းရုံးတဲ့နေရာမှာဒီဘာသာရေးကိုခုလုံးလုံးမှာကိုကြောက်တယ်အဲ့တော့ဒီလိုမျိုးဟာမဖြစ်ရအောင်ဆိုပြီးတော့ဟိုပေါ်လေးသတိပေးတဲ့ကြီးညာချက်ကလေးထုတ်ပါတယ်ထုတ်ပြီးတဲ့ခါကျတော့ဒီနိုင်ငံညာရေးဝန်ကြီးဌာနကနေပြီးတော့ဒါကတော့မြန်မာပြည်သူပြည်သားတွေကကောင်းကောင်းမွန်မွန်ဒီလွတ်လပ်တဲ့တရားမျှတဲ့ရွေးကောက်ပွဲကြီးကိုကျင်းပမယ့်အချိန်မှာဒီလိုမျိုးထုတ်လိုက်တာဖြစ်ရင်တော့လက်ခံစရာမရှိဘူးဆိုပြီးတော့ပယ်ချလိုက်ပါတယ်အဲ့တော့ဒီဘာသာရေးခုလုံးလုံးတဲ့ပြဿနာပေါ့လေမဲဆက်စည်းရုံးတဲ့နေရာမှာအဲ့တော့ဒေါက်တာရံမျိုးသိအနေနဲ့ဒီအနေကဘလောက်ကြီးတယ်လို့များယူဆပါလဲ
ကျွန်တော်အမြင်ကတော့ပေါ့လေဟိုကျွန်တော်တို့နိုင်ငံထဲမှာတော့ဖွဲ့စည်းပုံအခြေခံဥပဒေအရလည်းပဲကျွန်တော်တို့ကလွတ်လပ်စွာကိုယ်ကိုယ်ခွင့်ကိုပေးထားပြီးသားနောက်ပြီးတော့ကျွန်တော်ခုနပြောသလိုနိုင်ငံရေးအလို့ငါဘာသာရေးကိုအတုံးချပြီးတော့မဲဆွယ်စည်းရုံးရေးမှာတယ်မကောက်ဘူးအခြားဒီအုပ်ချုပ်ရေးပိုင်းဥပဒေပြူရေးပိုင်းတွေမှာလုံးလုံးမရတဲ့ပုံစံမျိုးကိုကျွန်တော်တို့ရဲ့စနစ်ထဲမှာကသတ်မှတ်ပြီးသားဖြစ်တယ်လို့ကျွန်တော်ကနားလေတယ်။အဲ့ဒီအခါကျတော့လက်ရှိပေါ့လေရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလမှာလည်းပဲကျွန်တော်အများအဖြစ်ဘာသာရေးကိုနော်ဟိုအကြောင်းပြပြီးတော့နော်ရွေးကောက်ပွဲမှာမဲရအောင်ဖြစ်စေနော်အစိုးရဖွဲ့နိုင်အောင်ဖြစ်စေလှုပ်လာတဲ့ခြေလှမ်းတိုင်းကိုကျွန်တော်အများအဖြစ်နော်အစိုးရရောပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရောကော်မရှင်အဖွဲ့အစည်းအဆင့်ဆင့်ရရောတီတီရောက်ရောက်နဲ့တတိပေးအေးအေးယူဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်။အဲ့တော့အဲ့လိုမလုံနိုင်ဘူးဆိုရင်ကျွန်တော်စိုးရိမ်တာကကျွန်တော်ပထမကျွန်တော်အမြင်ကကျွန်တော်တို့နိုင်ငံမှာရှိတဲ့80ရာခိုင်နှုန်းသောကျေးလက်နေပြည်သူလူထုဟလာကျေးလက်နေပြည်သူလူထုဟာနှစ်ပေါင်း50ကျော်ကျွန်တော်တို့ဟိုစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာပုံစံမျိုးမျိုးနဲ့နေခဲ့ရပြီးတော့သူတို့ရဲ့အကြောက်တရားဟာလည်းအယံမြင့်ပါတယ်အဲ့ဒီလိုအခြေအနေမျိုးမှာခုနပြောတဲ့ဘာသာရေးအရဟိုစီယုံမှုတွေဘာသာရေးအရဟိုဆွဲဆောင်မှုတွေဟာသူတို့ရဲ့ဆန္ဒအမှန်ကိုလာမဲရွေးကောက်ပွဲမှာမဖော်ထုတ်နိုင်ပါဘူးကျွန်တော်ကတော့စိုးရိမ်တယ်အဲ့ဒီအခါကျတော့ရွေးကောက်ပွဲရဲ့ရလဒ်ဟာပြည်သူလူထုအများစုရဲ့ဆန္ဒသဘောထားကိုမဖော်ထုတ်နိုင်ရတဲ့အကြောင်းရင်းတစ်ခုဟာဒီနိုင်ငံရေးမှာဘာသာရေးကိုအတုံးချပြီးတော့လှုပ်ရတဲ့လှုပ်လာတဲ့အကြောင်းဖြစ်လာမှာဘူးကျွန်တော်ကတော့ဟိုစိုးရိမ်ပါတယ
်ကျမတို့လည်းအဲ့ဒီသတင်းတွေကြားပြီးတော့ဗောနော်ဟိုတော်တော်ကဖြစ်သွားတာဒီကြပ်ဘောင်းမှာသွားပြီးတော့ဒီမဘာသာအဖွဲ့အနေနဲ့မဲဆက်စည်းရုံးနေရာကိုလက်မခံဘူးဗောနော်ဟိုဒီဒေသခံတွေကနေပြီးတော့လက်မခံမဲနဲ့မောင်းထုတ်လိုက်တဲ့ပိုင်းနဲ့ကြားတဲ့ခါကျတော့ကျမတို့မဘာသာဆရာတော်တပါးကိုဖုန်းဆက်ပြီးအင်တာဗျူးလုပ်ပါတယ်အဲ့တော့ဆရာတော်ကတော့ပြောမိတ်ပါတယ်ဘယ်လိုမိတ်လဲဆိုတော့ဒါတူးချင်းလောက်ကြတာပါဒါမဘာသာရဲ့မူဝါဒမဟုတ်ပါဘူးလို့ပြောပါတယ်အဲ့တော့မဘာသာရဲ့မူဝါဒမဟုတ်ဘူးလို့ပြောပေမဲ့လို့လည်းပေါ့နော်မပြေတော့လဲကံရရှိပေါ့နိအဲ့ဒီခါကျတော့ဒီစိုးရိမ်မှုကဟိုလူချားမှာပေါ့လေဘယ်လိုများဟိုတက်ရောက်မှုရှိနိုင်မှာလဲရှင
်အဲ့ဒီစာနဲ့ပတ်သက်ရင်ကျွန်တော်တို့အမြဲတမ်းပဲဒါကိုကျွန်တော်တို့ဟိုလိုလဲလေ့လာစောင့်ကြည့်တာပေါ့နော်အဲ့တော့မဘာသာအဖွဲ့ကြီးဆိုတဲ့ဟာကဗဟိုသူရှိတယ်အောက်ခြေအဖွဲ့လေးတွေရှိတယ်အဲ့တော့ဗဟိုကအဲ့လိုမျိုးပဲအောက်ခြေကနေပြီးတော့မှဟိုကြီးညာချက်ထုတ်ဒီကြီးညာချက်ထုတ်တာတွေလုတ်တဲ့အခါကျတော့ဗဟိုကျွန်တော်တို့ကမေးတယ်ဒါဆိုင်သလားပေါ့အဲ့တော့ဗဟိုကအဲ့ဒီတော့သူတို့ကိုယ်တိုင်ကြီးညာချက်ထုတ်ပြီးတော့ဘာပြောလိုက်လဲဆိုတော့မဘာသာဗဟိုကထုတ်တဲ့ကြီးညာချက်မှသာဒါမဘာသာဗဟိုရဲ့ကြီးညာချက်လို့မှတ်ပြီးတော့မှအောက်ခြေကထုတ်တဲ့ဟာကြတော့ဒါအောက်ခြေရဟာတွေပဲသူ့သဘောနဲ့သူထုတ်တာပဲလို့သူတို့ကပြောတယ်ပြောတော့အဲ့တော့အောက်ခြေကထုတ်တဲ့ဟာတွေနဲ့ပတ်သက်ရင်ဟိုဘယ်လိုများသဘောထားမလဲပေါ့ဆိုတဲ့ခါကြတော့သူတို့ကတော့ဒါကိုတားမြစ်ဖို့မရှိဘူးသူ့ဘာသာသူထုတ်တာပဲလို့ပြောတယ်ဆိုတော့ကျွန်တော်တို့ဝေဖန်ရခက်တာပေါ့နော်ဒါပေမဲ့အခုလောလောဆယ်မှာတော့ဘာတွေဖြစ်နေတယ်လဲဆိုတော့ဒါလက်တွေ့ဖြစ်နေပြီပေါ့အခုဟာအခုဆိုရင်ဒါမျိုးစောဥပဒေအောင်ပွဲတွေလုံနေကြတယ်လုံနေကြတဲ့ခါကြတော့ဥမာမြောင်းမြမှာမြောင်းမြမှာအဲ့ဒီပွဲလုတ်တဲ့မြောင်းမြမဟုတ် sorry ARV တိုင်းမှာဒီပွဲလုတ်တဲ့အခါကြတော့အဲ့ဒီမှာအပေါ်ကဆရာတော်တပါးကနေပြီးတော့သူကပြောတယ်ဒါအမျိုးဘာလဲဒီမျိုးစောက်ဥပဒေကိုဒါကန့်ကွက်ခွဲတဲ့ပါတီတွေကိုဒါမဲပေးဖို့မသိမှုဘာညာဆိုတော့ပြောတယ်ဘယ်ပါတီလဲသိရလားဆိုတော့အောက်ကသိတာသိတာပေါ့အဲ့ဒါဝိုင်းပြီးတော့ဖြေကြတယ်အဲ့တော့ကပြောဘယ်ပါတီလဲဆိုတော့ NLD ဘာညာဆိုတော့အဲ့လိုပြောတယ်ဆိုတော့ဟိုပြောရင်းဆိုရင်လည်းဘလို့တွေဖြစ်လာတယ်လဲဆိုတော့ဒီ NLD ဆန့်ကျင်တိုက်ခိုက်ရေးတွေအဲ့ဒီဟာတွေကတော့တော်တော်လေးကိုတွေ့နေရတယ်ဥမာဒီပြီးခဲ့တဲ့ဟိုဘာလဲတပတ်ကျော်လောက်ကဆိုရင်လဲမန္တလေးမဆိုရင်တက်တဲ့ကဒါအရှင်ဝီရသူဆိုရင်လဲဗီဒီယိုအင်တာဗျူးတစ်ခုမှာသူကဗာပြောလဲဆိုတော့မန္တလေးမှာဒါဒိုဝင်းမြမြပေါ့စီယုံရင်းမှုကမွတ်စလင်တွေပဲတီးသန့်သွားပြီးတော့စီယုံနေတာပေါ့အဲ့တော့ဒီပါတီကမွတ်စလင်တွေတီးသန့်စီယုံတဲ့ပါတီဒါကြောင့်မလို့ဖခင်တရားတော်နဲ့မကိုက်ညီဘူးဆိုတော့အဲ့လိုပြောတာတွေရှိလာတယ်ဆိုတော့အဲ့လိုမျိုးတွေကတစ်ခုနှစ်ခုမကတော့ဘူးရှိလာတဲ့ခါကျတော့ဒါဟာကျွန်တော်တို့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ရေးနောက်တီးတီးငြိမ်ငြိမ်နဲ့တိုင်းပြည်မှာအေးအေးချမ်းချမ်းနဲ့ကျင်းပနိုင်ရေးအတွက်ကိုအများကြီးဒါစိုးရိမ်စရာဖြစ်လာတယ်လို့တော့ကျွန်တော်ထင်တယ်
ဟုတ်ကဲ့ပါဒီခုရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလကလည်းတဖြည်းဖြည်းနဲ့နှီးကပ်လာဟိုအရှိန်ဟုန်ရလာပြီပေါ့နော်အဲ့တော့ရွေးကောက်ပွဲကလည်းမကြခင်ကျင်းပတော့မှာပေါ့လေအဲ့တော့ဒီကနေ့ပါဝင်ဆွေးနွေးပေးတဲ့လူအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးတင်ပါတ
ယ်ကျေးဇူးတင်ပါတယ
်ရွေးကောက်ပွဲဆိုင်ရာအထူးစကားဝိုင်းအစီအစဉ်တွေကို VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ကင်ဆိုဝင်းကတင်ဆက်ခဲ့ရဖြစ်ပါတယ်အခုတော့ဒီကနေ့ညတိုင်းရီလေးလိုင်းအစီအစဉ်မှာဘယ်အကြောင်းအရာတွေဆွေးနွေးမလဲဆိုတာနားဆင်ရအောင်ပါ
ရရှိမြခင်မြန်မာတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတီတီကဒီထိပ်သီးခေါင်းဆောင်တွေရဲ့ညီလာခံအတွင်းမှာဒီတနင်္ဂနွေပစ်ခတ်ရက်စေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးဖို့ကိစ္စမှာသဘောကိုလဲပြီးတော့တိုင်းသားထိပ်သီးခေါင်းဆောင်တွေပါဝင်တဲ့ဒီအပစ်ခတ်ရက်စေးညီနိုင်ရေးအဖွဲ့ ST ကိုဖျက်သိမ်းလိုက်ပြီးဖြစ်ပါတယ် NCA သဘောတူညီချက်နဲ့ပတ်သက်လို့လည်းဒီခုနှစ်ဖွဲ့ကပဲလက်မှတ်ထိုးပြီးတော့တိုင်းသားအများစုကတော့လက်မှတ်မထိုးဘူးဆိုတာမို့လို့မြန်မာစုအနေနဲ့ရည်မှန်းနေတဲ့ဒီရွေးကောက်ပွဲမတိုင်ခင်တနင်္ဂနွေအပစ်ခတ်ရက်စေးသဘောတူညီချက်စာချုပ်ချုပ်ဆိုနိုင်မှုဆိုတဲ့အလားအလာဟာမိမ့်မိန်လာရပါတယ်အဲ့တော့ဒီတနင်္ဂနွေနေ့ပြစ်ခတ်ရက်စေးရေးအခြေအနေညဉ့်ညဲလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တုံးတက်မဲ့ကျွန်တော်ဆွေးနွေးပွဲချက်ကိုအခုစနေနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလို့လည်းသတို့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလို့တာကိုမင်းများလို့တာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကျွန်တော်တို့စီကိုပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2923825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင
်ဗျ။ဒီကနေ့ညဘက်9နာရီခွဲမှာထုတ်လွှင့်မယ့်တိုင်းရေးလေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်အပ်ပါရရှင်။ VOA ကနေစနေနေ့ညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါရရှင်။ခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုမှခင်ဖြူထွေးကကြင်ညာပေးမှာပါရှင
်။ဆီးရီးယားနိုင်ငံတွင်အမေရိကန်နဲ့ရုရှားနိုင်ငံတို့ရဲ့တိကျလေကြောင်းတိုက်ခိုက်မှုတွေရှိနေတာနဲ့အမျှဆီးရီးယားရဲ့ပြည်တွင်းစစ်ပရိပတ်ခါကြောင့်တော့အမေရိကန်နဲ့ရုရှားတို့အကြားမှာစစ်ဖြစ်လာနိုင်တဲ့အခြေအနေမရှိပါဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်။ဆီးရီးယားသမ္မတဘက်ရှားအာဆတ်ကိုကူညီထောက်ပံ့ပေးနေတဲ့ရုရှားရဲ့မဟာဗျူဟာကတော့နိုင်ငံတကာအသိုက်အဝန်းကြားမှာထောက်ခံမှုများများဆဆရမထားဘူးလို့မစ္စတာအိုဘားမားကပြောပါတယ်။မစ္စတာပူရီရဲ့ညွတ်ပေါင်းဖွဲ့ထဲမှာလောလောဆယ်အီရန်နဲ့ဆီးရီးယားခေါင်းဆောင်အာဆတ်တို့ပဲရှိပြီးကျန်တဲ့ကမ္ဘာအတိုင်းအတာတစ်ခုလုံးကတော့အမေရိကန်နဲ့အတူရှိနေတယ်လို့လည်းသူကပြောပါရရှင်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကွန်ဒူးစ်မြို့မှာနေစီမထဆရာဝန်များအဖွဲ့ MSF ရဲ့စစ်ရုံတစ်ခုဘုံကျဲတိုက်ခိုက်ခံရတာမှာ MSF ဝန်ထမ်း9ဦးသေဆုံးပြီး38ဦးဒဏ်ရာရခဲ့တယ်လို့အဖွဲ့ကြီးကကြေညာလိုက်ပြီးတော့တိုက်ခိုက်မှုကိုအပြင်းထန်ဆုံးပြစ်တင်ဝေဖန်လိုက်ပါတယ်။ဒီစီယုံရှိရာနေရာကိုအာဖဂန်နဲ့အမေရိကန်စစ်ဘက်အရာရှိတွေကိုအသိပေးအကြောင်းကြားထားပြီးတဲ့နောက်မှာကိုပဲမိနစ်30ကြာလေကြောင်းတိုက်ခိုက်မှုတွေဖြစ်ခဲ့တာလို့ MSF ကပြောပါရယ်အမေရိကန်စစ်ဘက်ကတော့အာရုံဥအချိန်လေကြောင်းတိုက်ခိုက်မှုတခုသူတို့လုပ်ခဲ့တယ်ဆိုတာကိုဝန်ခံထားပြီးစီယုံကိုမှားယွင်းထိမှန်ခဲ့ပုံရတယ်လို့ဆိုပါရယ်အာဖဂန်ဒေသစံတော်ချိန်စနေနေ့အာရုံဥမနက်9:15မိနစ်မှာလုပ်ခဲ့တဲ့ဒီလေကြောင်းတိုက်ခိုက်မှုဟာအမေရိကန်တပ်ဖွဲ့တွေကိုချင်းချောက်နေတဲ့သူတွေကိုပစ်မှတ်ထားလုဆောင်ခဲ့တာလို့အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တပ်ဖွဲ့များရဲ့အကြီးအကဲဗိုလ်မှူးကြီး Brian Travis ကပြောပါရယ်ရှင်အမေရိကန်ပြည်ထောင်စုနောက်ပိုင်းအော်ဂွန်ပြည်နယ်ကကောလိပ်ကျောင်းတစ်ခုမှာလူ9ယောက်သေဆုံးပြီး9ယောက်ဒဏ်ရာရခဲ့တဲ့ပစ်ခတ်မှုနဲ့ပတ်သက်လို့တန်တရားရှိသူအသက်26နှစ်အရွယ်အမျိုးသားဟာသူစတင်ပစ်ခတ်ခဲ့တဲ့စာသင်ခန်းထဲမှာရှိနေတဲ့အကြောင်းသားတစ်ဦးဖြစ်တယ်လို့အော်ဂွန်ပြည်နယ်အရာရှိတွေကပြောပါရယ်။ Rosebeck မြို့ Umbach ဒေသကောလိပ်ကျောင်းမှာကြာသပတေးနေ့ကပစ်ခတ်ခဲ့တဲ့တနက်သမား Chris Hambermaser ကိုတင်စီရမိထားတဲ့တနက်73မျိုးစလုံးဟာသူနဲ့ဆိုင်နေတယ်ဆိုပြီးတော့ Federal စုံစမ်းစစ်ဆေးသူတွေကယူဆထားပါရယ်ရှင်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာဆယ်ကျော်သက်တူကပြစ်ခတ်မှုကြောင့်အရေးယာရှိတူသေဆုံးခဲ့တဲ့ဖြစ်ရပ်ဟာနိုင်ငံရေးပြောကားကြောင့်ဖြစ်ပြီးတော့ဒါဟာအကြမ်းဖက်လှုပ်ရှားမှုပုံစံဖြစ်တယ်လို့ဩစတြေးလျအစိုးရအရာရှိတွေကပြောပါရယ်မိကတောက်ကြနေတော့ကအသက်15နှစ်အရွယ်လူငယ်ကဆစ်ဒနီမြို့အနောက်ပိုင်းစင်ဂျီဘုံတစ်ခုကရဲစခန်းမှာ New South Wales ပြည်နယ်ရဲတပ်ဖွဲ့ဗဏ္ဍာရေးဝန်ထမ်းတစ်ခုကိုနောက်ကနေခေါင်းကိုအနီးကပ်ပြစ်ခတ်ခဲ့တာဖြစ်ပါရယ်ရှင်နယူးယောက်မြို့မှာဒီကုလသမဂ္ဂထရီနီလာကန်ကိုတက်ရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးဦးမနာမောင်လင်းနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီတို့အောက်တိုဘာလ2ရက်နေ့ကတွေ့ဆုံခဲ့ကြပြီးတော့မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုဆက်စစ်မဲ့နိုဝင်ဘာ10ရက်ရွေးကောက်ပွဲတွေဟာအလုံးပါဝင်ပြီးပွင့်လင်းမြင်သာမှုရှိတဲ့အများလက်ခံယုံကြည်တဲ့ရွေးကောက်ပွဲတွေအသေးချဖြစ်အောင်လုပ်ဖို့နိုင်ငံအမေရိကန်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမှခင်ပြူထွေးရကြေညာပေးခဲ့ရဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမူကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာတော့ Justin Twitch ဖြစ်ပါတယ်။ကျမနောင်လဖိုင်ပါည9နာရီမှတခါထပ်ပြီးထုတ်လွှင့်မဲ့အစီအစဉ်ကိုတော့ line to meter 24 25 32တို့မှာငါနားဆင်နိုင်ကြပါရဲ့ရှင်တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင
်
This program has come to you from the Voice of America, Washington.